to the Voice of America in Burmese.
Mingla manai khin ma shin. Washington Army Review American Tangane 2020 May 28 ye Bodupu ne manai khin season rwe go Myanmar Sanaw Chin manai 6 na yi ga ni 9 na yi thi line kilometer 2440 ne 51 line kilometer 190 ro ga ni thauk lwen pe ni ba bi. Chama khin myo tat ba. ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါခံစားနေရချိန်မှာမြန်မာ၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့ပါကစ္စတန်လေးနိုင်ငံအစိုးရတွေရဲ့သူတို့နိုင်ငံတွင်းအင်တာနက်ဖြတ်တောက်မှုတွေပြန်ပြီးဖွင့်ပေးရတဲ့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဂျန်ဝင်ဆောင်ရွက်ပေးဖို့ American ခြေဆက် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးနဲ့လူခွင့်ရေးဆိုင်ရာအဖွဲ့အစည်း48ခုတို့ကမေလ26ရက်နေ့မှာတိုက်တွန်းလိုက်ပါတယ်။ကမ္ဘာနိုင်ငံပေါင်း85နိုင်ငံကအဖွဲ့အစည်းပေါင်း210ကျော်ပါဝင်တဲ့ #KeepItDown အဖွဲ့မှာပါဝင်တဲ့အဖွဲ့အစည်းပေါင်း48ခုက WHO ရဲ့လက်ထောက်ညွှန်ကြားမှုချုပ်ဒေါက်တာဆူဇန်နာဂျက်ကပ်စီကိုစာပေးဖို့တောင်းဆိုခဲ့တာပါ။စာထဲမှာကိုရိုနာဗိုင်းရပ်စ်ကာယရောဂါဒဏ်ခံနေရခြင်းတကမ္ဘာလုံးတိုင်းတာနဲ့အချက်အလက်တွေရရှိဖို့လိုအပ်နေချိန်မှာလူနည်းစုတွေနေထိုင်ရာဒေသတွေအတွက်မြန်မာ၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကအင်တာနက်တွေဖြတ်တောက်ထားတာဟာမဖြစ်သင့်ဘူးလို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ရခိုင်နဲ့ချင်းပြည်နယ်တွေတွင်ကဒေသ၈ခုမှာအင်တာနက်ဖြတ်တောက်ထားရကနေမေလာထဲမှာမောင်တော်တမြို့နယ်တဲ့အတွက်သာပြန်ဖွင့်ပေးခဲ့ပြီးကြံဒေသတွေမှာတော့အခုထိဆက်ပြီးဖြတ်တောက်ထားသလိုဘင်္ဂလားဒေ့ရှ်ဘက်မှာလည်းရိုဟင်ဂျာဒုက္ခသည်တွေနေထိုင်ရာဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်အစိုးရကအင်တာနက်ဆက်သွယ်ရေးဖြတ်တောက်ထားကြောင်းဖော်ပြထားပြီးဒါဟာလူခွင့်ရဖြစ်တဲ့အချက်လက်ရပိုင်권ကိုပိတ်ပင်ရရောက်နေတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်အင်တာနက်တွေပြန်ပြီးဖွင့်ပေးရတဲ့အတွက်ဒီ၄နိုင်ငံအစိုးရတွေကို WHO ကတိုက်တွန်းဖို့ဒီလိုပိတ်ပင်တာဟာ WHO ရဲ့လူမှုကျန်းမာရေးဆိုင်ရာလှုပ်ဆောင်မှုတွေမှာအဟန့်အတားဖြစ်စေတာကြောင့်ရှုံချဖို့အပြင်အင်တာနက်အပိတ်ခံနေရတဲ့ဒေသတွေမှာ COVID-19 နဲ့ပတ်သက်တဲ့အချက်လက်တွေရရှိရေးကိုဦးစားပေးပြီးလှုပ်ဆောင်ဖို့ပါတောင်းဆိုထားပါတယ်။အင်ကာနေတိကဘာတလွားမှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူက5သန်းခွဲကျော်နဲ့သေဆုံးရသူက3သန်း4သန်းကျော်ရှိနေပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်ပြီးမိသားစုစီးတွားရောက်ခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်ရဲ့အကြံပေး Dominic Cummings ဘော်မှာဝန်ကြီးချုပ် Boris Johnson ကအရေးယူဖို့ပြက်ကွက်မှုကြောင့်အင်္ဂါနေ့မှာဗြိတိန်အစိုးရရဲ့ Scotland ဆိုင်ရာအငြေရန်ဝန်ကြီး Douglas Ross ကနောက်ထပ်စာတင်ခဲ့ပါတယ်ဗြိတိန်မှာနေအိမ်တွေမှာပဲနေကြဖို့တနိုင်ငံလုံးအတိုင်းအတာနဲ့အမိန့်ထုတ်ပြန်ထားတဲ့ဂျာကမတ်လကုန်လောက်မှာကမ်မင်းစ်ကကီလိုမီတာ400ဝေးတဲ့သူ့မိဘအိမ်ကိုကားမောင်းသွားဖို့ဆုံးဖြတ်ခဲ့တာအတွက်ဝန်ကြီးချုပ်ကလက်ခံခဲ့တာပါကမ်မင်းစ်ကတော့သူရောသူ့ဇနီးတို့ပါကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရတဲ့တန်လျာရှိလူနာတွေဖြစ်နေပြီးနာမကျန်းလဲဖြစ်နေမယ်ဆိုရင်သူတို့ရဲ့လေးနှစ်ရွယ်သားငယ်ကိုဆွေမျိုးတွေကကြိရှိနိုင်အောင်အခုလိုတွားရောက်ခဲ့တာလို့ပြောပါတယ်ဒါပေမဲ့ Ross ကတော့ coronavirus ကရောဂါပြန့်ပွားမှုထိန်းချုပ်ဖို့အတွက်အစိုးရထုတ်ပြန်ထားတဲ့အမိန့်ဟာလိုအပ်ရင်မိမိချစ်ခင်သူတွေနဲ့အဝေးမှာပဲနေရမှာဖြစ်ပြီးဒီဥပဒေကို Cummings ကဂရုမစိုက်တဲ့သဘော Britain နိုင်ငံသားအများအပြားကခံစားရတယ်လို့သူ့နှုတ်ထွက်စာမှာရေးခဲ့တာပါ Cummings ရဲ့လုပ်ရတဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေဆရာဝန်တွေဖုန်းတော်ကြီးတွေနဲ့ Britain နိုင်ငံတလွားမှာဝေဖန်နေကြတာဖြစ်ပါတယ်ကုလသမဂ္ဂထောက်ခံတဲ့လေပြင်းအစိုးရကိုတိုက်ခိုက်နေသူတွေအတွက်အကူအညီပေးနေသူတွေဟာရုရှားအစိုးရငှားပေးထားတဲ့ပုဂ္ဂလိကစီးရေးကျွမ်းကျင်သူတွေဖြစ်ပြီးမကြသေးခင်ကမှသူတို့ကိုပံ့ပိုးပေးဖို့ရုရှားကလေပြင်းကိုတိုက်လျင်ဆစ်လွတ်ပေးခဲ့တယ်လို့အာဖရိကဆိုင်ရာအမေရိကန်စစ်တပ်ဌာနချုပ် AFRICOM ကပြောပါတယ်ရုရှားတိုက်လျင်ဟာလေပြင်းကရုရှားလေတဲ့အခြေစိုက်စခန်း Al-Jufra လေစိတ်ကိုရောက်လာတာဖြစ်ကြောင်းနဲ့ဒီလေရင်ဟာလေပြင်းကိုမလာခင်ဆီးရီးယားကိုသွားပြီးရုရှားလေမှန်းမသိအောင်ဆေးပြန်တုတ်ပြီးရုပ်ဖြတ်ခဲ့တယ်လို့လဲအာဖရိကန်ကအင်ကာနေမှာပြောပါတယ်။လေပြင်းပရိပတ်ကမှာရုရှားပါဝင်ပတ်သက်မှုမရှိဘူးလို့ကာလအတောကြာရုရှားကငင်းဆုံထားပေမဲ့အခုငင်းဆုံလို့မရတော့ကြောင်းနဲ့အခုလိုလေပြင်းကိုဂျက်တိုက်လျင်တွေဆစ်လွတ်နေတာကိုအနီးကစောင့်ကြည့်နေမှာဖြစ်ကြောင်းအာဖရိကဆိုင်ရာအမေရိကန်စစ်ဌာနချုပ်အာဖရိကန်တပ်မှုဗိုလ်ချုပ်ကြီးစတီဖန်တောင်ဆန်ကပြောပါတယ်။တာလီဘန်အဖွဲ့နဲ့အပြစ်ကရက်ဆဲထားတာကိုတတိယမြောက်နဲ့နောက်ဆုံးနေ့ဖြစ်တဲ့မေလ26ရက်နေ့မှာတာလီဘန်အကျဉ်းသားနောက်ထပ် 900 ကိုပြန်ပြီးလွှတ်ပေးဖို့အာဖဂန်အစိုးရကစီစဉ်နေပါတယ်။မွတ်စလင်တွေရဲ့အစ်ပွဲတော်အားလာရဲ့ဖြစ်တဲ့မေလ24ရက်နေ့မှာစတင်တဲ့ ဒီအဖြစ်ခံရစဲရင်ဟာနိုင်ငံတလောနေရအတော်များများအတွက်အကျုံးဝင်တယ်လို့အစိုးရကပြောပါတယ်တာလီဘန်ရဲ့အဖြစ်ခံရစဲကမ်းလှမ်းချက်အတွက်အစိုးရရဲ့အစောပိုင်းတုံ့ပြန်ချက်ထဲမှာတော့စစ်သွေးကြွ2000လောက်အထိပြန်ပြီးလှုပ်ပေးဖို့စီစဉ်နေတယ်လို့ကြေညာခဲ့တာပါ
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမထောင်းပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာမေလ26ရက်ညနေပိုင်းကစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာ680ထဲမှာ COVID-19 ရောဂါကူးစက်သူ3ဦးထပ်မံတွေ့ရှိတာကြောင့် COVID-19 ကူးစက်ခံရသူပေါင်း206ဦးရှိပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အသေးတွေ့ရှိတဲ့3ဦးစလုံးဟာမန္တလေးတိုင်းမဟာအောင်မြေမြို့နယ်ကဖြစ်ကြပြီးအိန္ဒိယနိုင်ငံကပြန်လာသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအင်ကာနေအထိ COVID-19 ဓာတ်ခွဲနမူနာ2000ကျော်လုတ်ခဲ့ပြီးတဲ့အထက်ကူးစက်သူ206ဦးနဲ့သေဆုံးသူ6ဦးရှိပြီးပြန်လည်ကောင်းမွန်သားသူကတော့100ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။ဒီတော့တွင်အိန္ဒိယနိုင်ငံတွေကလည်းနေရပြန်လာကြတဲ့မြန်မာနိုင်ငံသားတွေတောင်ကနန်းချီရှိနေရမှာစကန်တဲ့အတွင်းမှာထိုင်းနိုင်ငံကပြန်လာသူ9000ကျော်နဲ့တရုတ်နိုင်ငံဘက်ကပြန်လာသူ9000ကျော်အထိရှိနေပြီးနောက်ထပ်ပြန်ဝင်လာဖို့စီရင်ပေးထားသူ6000ကျော်အထိကျန်နေသေးတယ်လို့စကန်တဲ့လူဝင်မှုကြီးကြပ်ရေးနဲ့လူဆွမ်းအားအရင်းမြစ်ဝန်ကြီးဦးမိုးကျော်သူက VOA ကိုပြောပါတယ်။အခုရက်ပိုင်းတွေနဲ့တွေ့ရှိရတဲ့လူနာသစ်တွေဟာပြည်ပနိုင်ငံတွေကပြန်လည်ဝင်ရောက်လာသူတွေဖြစ်တယ်လို့လည်းမနေ့မနေ့ပိုင်းကကျင်းပခဲ့တဲ့ထိုင်းနိုင်ငံကပြန်လာသူတွေကိုစနစ်ကျပြန်လည်လက်ခံရေးဗီဒီယိုကတစီပီလိုတဲ့ဆွေးနွေးပွဲမှာကျောင်းဝင်တဲ့အကစားဝန်ကြီးဒေါက်တာမြင့်ထွေးကပြောပါတယ်။မေလ26ရက်နေ့အထိလူပေါင်း300000ကျော်ကိုအသွာလာကန့်သတ်ထားခဲ့ရမှာအခုလောလောဆယ်တိုင်းဒေသကြီးတွေနဲ့ပြည်နယ်တွေအသီးသီးမှာအသွာလာကန့်သတ်ထားရှိတဲ့နေရာ1000လောက်မှာအသွာလာကန့်သတ်ထားရှိသူ5600လောက်ရှိတယ်လို့ဝန်ကြီးဦးမြင့်ထွေးကပြောပါတယ်ခင်ဗျာ။ဒီလအစောပိုင်းကတောင်မြောက်ကိုရီးယားနှစ်နိုင်ငံကြားအဆောင်အကျအထူးအထက်ရှိနေတဲ့နှစ်နိုင်ငံနယ်စပ်မှာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့အကြောင်းနှစ်ဖက်စလုံးမှာအမအယွင့်တွေလုပ်ခဲ့တယ်လို့တောင်ကိုရီးယားအခြေဆိုင်ကုလသမဂ္ဂတပ်ဖွဲ့ဌာနချုပ်ကပြောပါတယ်။အမေရိကန်ဦးဆောင်တဲ့ကုလတပ်စစ်ဌာနချုပ်ကမနေ့ညနေကထုတ်ပြန်တဲ့အစီရင်ခံစာမှာအဲ့ဒီဖြစ်ရပ်ဟာကိုရီးယားစစ်ပွဲပြီးဆုံးခဲ့ကရရှိထားတဲ့အဖြစ်ခတ်ရစဲရေးသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့လည်းကြေထားပါတယ်။မီလာ3ရက်နေ့ကတောင်ကိုရီးယားကစ်စကန်တခုကိုထိမှန်ခဲ့တဲ့ကိုရီးယားဘက်ကဖြစ်တဲ့လက်နက်ငယ်ကြီးလေးချက်ပြစ်ခတ်မှုဟာအပြစ်ခတ်ရဲစဲရေးကိုချုပ်ပေါက်တာဖြစ်လို့ပဲတောင်ကိုရီးယားနိုင်ငံဘက်ကအကြီးအတွဲလိုက်နှစ်ချက်ဆင့်တုံ့ပြန်ပြစ်ခတ်ခဲ့တာကလည်းအပြစ်ခတ်ရဲစဲရေးကိုချုပ်ပေါက်တာပဲလို့ကုလသမဂ္ဂတပ်ဖွဲ့ဌာနချုပ်ကပြောပါတယ်။မြောက်ကိုရီးယားရဲ့လုပ်ရအပေါ်တင့်လျော်တဲ့စုံစမ်းစစ်ဆေးမှုတွေမလုပ်ဘဲထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂစစ်ဌာနချုပ်ရဲ့တွေးရှိချက်အရအပေါ်စိတ်မကောင်းဖြစ်မိကြောင်းတောင်ကိုရီးယားကဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။သူရဲ့တပ်တွေဟာလက်ကျင့်ညွန်ကြားထားတဲ့အတိုင်းကိုရီးယားရဲ့ပြစ်ခတ်မှုကိုတုံ့ပြန်ခဲ့တာလို့လည်းပြောပါရယ်။တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားတရားဝင်ကြီးညာရေးစာချုပ်ချုပ်ဆိုနိုင်ခြင်းမရှိသေးလို့နှစ်နိုင်ငံဆစ်ဖြစ်နေစေလို့ဥပဒေအရအဓိပ္ပာယ်ဖွင့်ဆိုလို့ရပါရယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ဆေးမတွေ့ပခြင်းကြောင့်တွေပြန်ဖွင့်ပေးဦးမှာမဟုတ်ဘူးလို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြောပါရယ်။ဖိလစ်ပိုင်နိုင်ငံမှာကြောင်းတွေကိုမလာကလေးကပိတ်ထားတာဖြစ်ပြီးဩဂုတ်လကုန်မှာပြန်ဖွင့်ဖို့အရင်တုန်းကစီစဉ်ထားခဲ့တာပါ။ဒါပေမဲ့ဒီနေ့လာနေနောက်ပိုင်းမှာတော့သမရဒူတာတေကအခုအချိန်ကျောင်းသားတွေကိုကျောင်းပြန်တက်ခိုင်းမှုအနေနဲ့များလုံးတယ်လို့မိန့်ခွန်းတစ်ခုမှအခုလိုပြောလိုက်ပါတယ
် Unless I am sure that they are really safe it's useless to be talking about opening of classes
တို့အတွက်အလုံးစုံစိတ်ချရတဲ့အနေအထားရှိပြီးတော့ကျွန်တော်အသေးချာမပြောနိုင်သေးပဲねကျောင်းပြန်ဖွင့်ဖို့ပြောနေတာကအကျိုးမရှိပါဘူးလို့သမရဒူတာတေကပြောသွားတာပါကာကွယ်ဆေးတွေ့ဖို့ကသာပထမဦးစားပေးဖြစ်ပြီးကာကွယ်ဆေးရမှသာအဆင်ပြေမှာဖြစ်ကြောင်းနဲ့အတန်းတွေမပြေပွဲမရလဲဒါကိုပဲလက်ခံရမှာပဲလို့ပြောပါတယ်။အင်္ဂါနေ့ကထီဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 14,600 ကျော်နဲ့သေဆုံးသူ 886 ယောက်ရှိနေပါတယ်ခင်ဗျာ။ကိုနေတာကလာတွင်ပထမဆုံးလူလိုက်ပါမယ် SpaceX အကသယင်ကို American နိုင်ငံ Florida ပြည်နယ် Cape Canaveral မှာရှိတဲ့ Canadian အကသစခန်းကနေဒေသအချိန်ဗုဒ္ဓနေ့မှာလွတ်တက်မှာဖြစ်ပြီးသမ္မတ Donald Trump နဲ့ဒုတိယသမ္မတ Mike Pence တို့တက်ရောက်ဖို့စီစဉ်ထားပါတယ်။အကသယင်မှုနှစ်ဦးလိုက်ပါမယ် SpaceX အကသယင်ကိုဇာတိဥတုအခြေအနေကြောင့်ဗုဒ္ဓနေ့မှာမလွတ်တင်နိုင်လို့စနေနေ့မှမှလွတ်တင်ရရင်လည်းသူတို့နှစ်ဦးတက်ရောက်မှာဖြစ်ပါတယ်။အခုလွတ်တင်မဲ့ SpaceX တုံးပြန်ဟာတမိုင်းမှာပုဂ္ဂလိကကုမ္ပဏီကအခကျင်းငွေယူပြီးလွတ်တင်ပေးမဲ့ပထမဆုံးလူလိုက်ပါတဲ့တုံးပြန်ယင်ဖြစ်ပြီးအကသယင်တစ်စီးကို American ပြည်ပေါ်ကနေ9နှစ်အတွင်းပထမဆုံးလွတ်တင်မှာလည်းဖြစ်ပါတယ်။ American အကသစူဇန်လေးလိုက် Agency အဖွဲ့ NASA တာဝန်ရှိသူတွေကတော့ SpaceX အကသယင်ကိုဘယ်လိုနေမှလွတ်တင်သွားဖို့အားလုံးပြင်ဆင်ထားပြီးဖြစ်တယ်လို့ပြောပါတယ်။ ကနေဒီအာဂါသစကမ်းမှာလုပ်တဲ့တရင်စာရှင်းလင်းပွဲမှာ NASA အုပ်ချုပ်ရေးမှူး Jim Bridenstine ကယာတိကရုအခြေအနေကောင်းလို့အာဂါသရေလွတ်တင်နိုင်ဖို့60ရာခိုင်နှုန်းလောက်တည်ကြနေတယ်လို့ပြောပါတယ် SpaceX အာဂါသရေဟာစက်တာဘရီနေ့မှာနိုင်ငံတကာအာဂါသစကမ်း ISS ကိုရောက်ရှိသွားမှာဖြစ်ပါတယ်ခင်ဗျာပေါ်လို့နေမနပိုင်းတရင်တွေနားဆင်ပြီးမှတော့တရင်လွာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
COVID-19 ကြောင့်အယောင်ဝယ်မရှိတော့ဘဲလေလွင့်ရမယ်စိုက်ပျိုးရေးထွက်ကုန်တွေကိုနိုင်ငံတော်ဖြန့်ဝေနိုင်ရေးကြိုးပမ်းနေကြတဲ့အကြောင်းပြောပြပါမယ်ကျမသင်္ကီထိုက်ပါပြီးခဲ့တဲ့နှစ်ကဂေါ်ဖီတထုပ်ကို1000လောက်ရောင်းခဲ့ရတာမို့ဒီနှစ်မှလည်းရှမ်းပြည်တော်ဂေါ်ဖီစိုက်သူတွေများခဲ့ပါတယ်ဒါပေမဲ့ကံမကောင်းအကြောင်းမလားစွာပဲပြောင်းဘူးကော်ဖီခရမ်းကျင်သည့်ငရုတ်သည့်အပါအဝင်ဟင်းသည့်ဟင်းရွယ်စိုက်ပျိုးထုတ်လုပ်သူတွေအဝယ်မရှိတော့တာကြောင့်အခင်းတဲမှာပဲမခူးမဆွတ်ဖဲစွန့်ပစ်လိုက်ရတဲ့အခြေအနေကိုရောက်သွားပါတယ်။ဒါပေမဲ့မြန်မာနိုင်ငံတည်တည်ဝလံပန်းမှန်နဲ့ဟင်းသည့်ဟင်းရွယ်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းကတော့ဒါကိုအခွင့်အလမ်းတစ်ခုဖြစ်ပြောင်းလဲခဲ့ပါတယ
်။တောင်းသူတွေကိုသွားညှိတယ်။အော်ဒီအခင်းတွေဘာလို့မှလဲဒီတိုင်းမပစ်ထားတော့မှလားဆိုတော့တို့ကဘာမှမလုပ်တော့ပြစ်တော့မယ်ဆိုအဲ့ဒါဆိုရင်ကျွန်တော်တို့ကိုယ့်အကိုခုတ်ယူပြီးတော့မှလှူမယ်ဆိုလို့ရှိရင်ပေးမလားဆိုတော့ပေးမယ်ဆိုတော့ပထမပိုင်းမှာကျွန်တော်တို့ကအဲ့တောင်ကူလီစီကနေပြီးတော့မှအလူခံပြီးခုတ်ပြီးတော့ကားကားကိုကျွန်တော်တို့အလူခံတယ်အလူခံပြီးတော့မှဟိုလှူတယ်ပေါ့နော်ဘာမှတပီလုံးနေရီအစုံမဲပေါ့လှူတယ
်အသင်းရဲ့အတွင်းရေးမှူးဦးကျော်သူပြောပြခဲ့တာပါဒါပေမဲ့အခုနောက်ပိုင်းမှာတော့တချို့ကိုဈေးခွက်ရှာရောင်းပြီးပင်းတရားဘက်ကတောင်သူတွေစီကပြန်ဝင်နေပါတယ်အခုချိန်ထိတော့ကော်ဖီထုတ်ပေါင်း2,000ကျော်လောက်နိုင်ငံတော်ဝန်ကိုဖြန့်ဖြူးနိုင်ခဲ့ပါပြီ။မြန်မာဘက်ကစိုက်ပျိုးရေးထွက်ကုန်အများစုကတရုတ်ဈေးကွက်ကိုမှုခိုရတာပါ။ဒါပေမဲ့တရုတ်ဈေးကွက်ကဆန်အဝယ်တောင်မသေးကြတော့တဲ့အနေအထားဖြစ်ပါတယ်။မြန်မာနိုင်ငံဆန်စပါအသင်းချုပ်ရဲ့ဗဟိုအလုပ်မှုဆောင်ဒေါက်တာဆူထွန်းကတရုတ်ဘက်ကတရားမဝင်ကုန်သွယ်မှုကိုတင်းကျပ်လာတဲ့အနေအထားလို့ပြောပါတယ်
။ပြီးကြုံခဲ့တဲ့တလားကျော်လောက်ဆိုပြီးတရုတ်နယ်စပ်မှာဟိုပို့ပြီးတင်းကျပ်လာတယ်။ဒီကဒီကိုဗစ်ကိုအခြေခံပြီးတော့မှဟိုတရားဝင်ဓာတ်တွေကအဓိကထိန်းသိမ်းနေတော့လူဝင်လူထွက်ပေါ့ကန့်သတ်တယ်။နောက်ကားတွေသွားတဲ့ခါကျတော့ကားသမားတွေလဲရတဲ့ပုံစံရှိတော့လက်ရှိနေထားမှာနေဆက်ကုန်သွယ်ရေးအကျဆင်းနေတာပေါ့နော်။ဒါကတော့ဆန်အပါဝင်ပေါ့အားလုံးဒီပြဿနာရှိရဲ့
။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်မြန်မာနေဆက်ကုန်သွယ်ရေးကလည်းကာလအတန်ကြာရပ်ဆိုင်နေသလိုတရုတ်ဘက်ကစီကံသတ်မှတ်ချက်တွေကိုမကြာခဏတစ်ဖက်သက်ချမှတ်ပြထမ်းလို့ရှိတာကြောင့်မြန်မာကုန်သည်တွေနစ်နာချရတယ်လို့လဲနေဆက်မှာရှိတဲ့ကုန်သည်အတိုင်းဝိုင်းကပြောပါတယ်။စိုက်ပျိုးရေးအဓိကနိုင်ငံဆိုပေမဲ့မြန်မာနိုင်ငံမှာစိုက်ပျိုးရေးဈေးကွက်ဆိုင်ရာအချက်လက်တွေမရှိပါဘူး။စိုက်ပျိုးထုတ်လုပ်သူတွေအနေနဲ့ဒီနှစ်ဈေးကောင်းရတာကိုနောက်နှစ်မှာလိုက်ပြီးတော့စိုက်ပျိုးကြတဲ့အနေထားပါ။နောက်စိုက်ပျိုးရေးထွက်ကုန်တွေအတွက်ဈေးကွက်ကလည်းရေရေရာရာမရှိပါဘူး။တည်တည်ဝလံပတ်မှန်တဲ့ဟင်းဒီဟင်းရွယ်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့အတွင်းရမှုဥကျော်သူကတော့
ဒီမှာကုမ္ပဏီတစ်ခုကကြားခံပြီးတော့မှဈေးနှုန်းတစ်ခုနဲ့တည်တည်ငြိမ်ငြိမ်ဝယ်ပေးမယ်ဘလောက်ပဲစိုက်ပြီးလို့ရှိရင်ပြန်ပေးမယ်ဆိုတဲ့ဟာနှစ်ဦးနှစ်ဖက်ယုံကြည်မှုကလည်းလိုပါတယ်ရှေ့မှာကျွန်တော်တို့ contract family နေမအောင်မြင်ခဲ့တဲ့ဟာဒီတောင်သူကလည်းဈေးကောင်းရရင်ပြန်ထုတ်ရောင်းတယ်ကုမ္ပဏီကလည်းဈေးနှိမ့်တဲ့အချိန်မှာတစ်ခါတည်းကြာရင်မဝယ်ပေးတဲ့ဟာမျိုးတွေရှိတယ်ပေါ့နော်အဲ့မှာနှစ်ဦးနှစ်ဖက်ယုံကြည်မှုပျောက်ပြီးတော့မှcontract family စနစ်ကလည်းမပြည့်ပြည့်ဘူ
းတတိယဝလံပတ်မှန်နဲ့ဟင်းဒီဟင်းရွယ်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းဘက်ကတော့နိုင်ငံတကာဈေးကွက်တွေရှာပွေနေသလိုအွန်လိုင်းပေါ်ကရောင်းချနိုင်မဲ့ဈေးကွက်တစ်ခုကိုလည်းဖော်ဆောင်ဖို့ကြိုးစားနေကြပါတယ်ချစ်မသင်္ကီထိုက်ပ
ါ VOA American တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျွန်မကဆုမောမရှင်လူသိန်းနဲ့ချီစုပြုံနေထိုင်ရာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းနဲ့ကိုဗစ် -19 ရောဂါပိုးတွေ့ရှိမှုပိုများပြားလာတဲ့အတွက်စခန်းတွင်စီကံနေပိုတင်းကျပ်လာလို့ရိုဟင်ဂျာဒုက္ခသည်တွေရဲ့စိုးရိမ်မှုတွေမြင့်တက်လာနေတဲ့အကြောင်းပြောပြပေးကြပါရစေ။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသကရိုဟင်ဂျာစခန်းတွေထဲမှာအခုဆိုရင်တော့ကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကအတူပြုလူနာ29ဦးထိရှိလာနေပြီးဒုက္ခသည်15,000ကျော်ကိုကွာရန်တင်းတီးခြားခွဲပြီးတော့ကန့်သတ်ဆောင်ကြည့်နေတယ်လို့ Cost Bazaar ခရိုင်ဒေသဆိုင်ရာအကြီးတန်းကျန်းမာရေးအရာရှိတိုဟာဗူရီယန်က AFP သတင်းဌာနကိုအတူပြုပြောဆိုထားပါတယ်အခုလိုကိုဗစ် -19 ရောဂါကူးစက်သူပိုများလာတာကြောင့်ဒုက္ခသည်တွေကြားမှာတော့စိုးရိမ်မှုတွေပိုတိုးလာနေပါတယ်က cos bazar ခရိုင် ဘာလူခါလေဒုက္ခသည်စခန်းတွေ covid-19 ကျန်းမာရေးပညာပေးလှုပ်ရှားမှုတွေမှာစေတနာဝင်နဲ့ပါဝင်သူရိုဟင်ညာလူငယ်အသေးရဲ့လူငယ်တာဝန်ခံလေးဖြစ်တဲ့ရိုဟင်ညာဒုက္ခသည်ကိုအလီဂျီနာဟူဆန်ကဒုက္ခသည်စခန်းတွင်ယောဂပိုးတွေ့ရှိတဲ့အခြေအနေနဲ့မိသားစုဝင်တွေကိုကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့အနေအထားသူသိသလောက်ပြောပြပါတယ်
အဲအခုကတော့ဒီမှာကတော့ကုသက်တဲ့လူကတော့အလုံးစုစုပေါင်းအားနဲ့ဆယ်လို့ရှိပါတယ်လို့ဆားရပါတယ်အဲ့ဒီတေကမိစားတို့အလုံးဟာ current time မှာ MSF အလုံးကိုစုစုစုရောဆောင်ရှောက်ပြုမှာကျွန်တော်အဲ့လိုမျိုးဆားရပါတယ်မှာဒီမှာက MSF ရဲ့ IOM ရဲ့ unit ရဲ့ဒုက္ခသည်စခန်းအတွင်းမှာ isolation center တွေပွင့်ထားပါတယ် isolation center မှာသူတို့ကိုအဲ့ဒီမှာ quarantine လုပ်ထားတာလို့ကျွန်တော်အဲ့ဒီမှာဆားရပါတယ်ဟုတ်ကဲ့အဲ့ဒီတဲမှာကုသက်မှုရှိတဲ့မိသားစုရဲ့အနေအဝဲမှာရှိတဲ့ indie ကိုတိအဝေးနေစကိုသူတို့ကလိုင်းနာတယ်လို့ကျွန်တော်အဲ့လိုမျိုးရှားရပါတယ်ကျွန်တော်တို့ဒီမှာရှိတဲ့ရူဂွန်ဂျာစီဘီဆိုဆိုက်တီအားလုံးတွေဟာကျွန်တော်ဆန္ဒကြမ်းလုံးနေပါတယ်ဒါပေမဲ့လည်းကျွန်တော်တို့ရူဂွန်ဂျာလူမျိုးဟာဒီမှာအရင်ရှိနေတဲ့အတွေ့အကြုံကျွန်တော်လုံးဆောင်ရှာမှုတွေဟာအရင်အသွင်ရှာမှုလို့ကျွန်တော်တို့အဲ့လိုမျိုးယူဆပါဘူး population အားလည်းအရင်လက်ရှိတဲ့အတွေ့အကြုံဒီရောက်ကမှကျွန်တော်ကကေတင်ဖို့နော်အဲကေဆေဖို့အတွက်ကျွန်တော်တို့အရင်စူးစင်ကြပါ
လူရဲ့သိတဲ့ချီပြည့်သိကြညက်နေထိုင်နေတဲ့ဒုက္ခသည်စခန်းတွေထဲမှာခိုးလုံနေကြရတဲ့အတွက်လုံလောက်တဲ့ပညာပေးမှုတွေနဲ့ကာကွယ်နိုင်မှာမလားဆိုတာကိုစိုးရိမ်နေကြတယ်လို့ဘလုခါလီစခန်းကြီးနာကဂျမ်သူလေဒုက္ခသည်စခန်းနေရိုဟင်ညာဒုက္ခသည်ဥမောင်ကျော်မြင့်ကပြောပါတယ
်ကိုဗစ်ကအများကြီးကျင်းနေပါတယ်ဟိုအခု NGO တွေကစီစဉ်လုပ်တာရှိသေးပါတယ် isolation center တို့ quarantine center တို့လုပ်တာရှိပါတယ်ခင်ဗျာစေလို့စေပူပါတယ်ခင်ဗျာတပါးပြီလို့ဆိုရင်ဟိုဒီမှာကိုဗစ်ကျွေးတဲ့နေရာမှာလည်းဟိုNGO တွေက government ကအစီအစဉ်လုပ်တာကလုပ်တယ်ဒါပေမဲ့ဒီမှာလူကြီးကလိုင်းနာတာမရှိဘူးခင်ဗျာစီကန်ချက်ထုတ်တာကခံတဲ့ကနေ control လုပ်မရဘူးဒါပေမဲ့ခံတဲ့မှာဟို gathering တို့ zero sign တို့ကျွန်တွေ pollution တို့ arbitration တို့အားလုံးတရားကြီးခဲ့ပါတယ်ခင်ဗျာ covid-19 တော့သာကွေပေါ်တော့လူရဲ့တစ်စီကိုပူပြရမယ်တကယ်လို့များ covid ပြန်လို့ရှိရင်ကျွန်တော်ကသာစိတ်ပူတယ်
ကုဒုပလောက်ဒုက္ခသည်စခန်းကဥယျစလန်ကတော့ဒုက္ခသည်စခန်းတစ်ခုနဲ့တစ်ခုကြားမှာအသွားလာတွေပိတ်ပင်တားဆီးထားတာအင်တာနက်ပိတ်ပင်ထားတာကြောင့် COVID-19 နဲ့ပတ်သက်ပြီးလုံလောက်တဲ့သတင်းအချက်အလက်မရတဲ့အပေါ်မှာစိုးရိမ်မှုတွေရှိပါတယ်
ဟုတ်ကဲ့ quarantine center ကတော့ဒီမှာကုတုဖလောင် MSF စီးုံတဲမှာ MSF ကစီစဉ်ထားတာတွေ့ရပါတယ်။နောက် IOM ကလည်းစီစဉ်ထားတာတွေ့ရပါတယ်။နောက် signal line နဲ့သိမရှိဘူးဆိုတော့နောက် second တစ်ခုနဲ့တစ်ခုတွဲလာမှုလည်းဒီလောက်မလို့နိုင်မှုဆိုတော့ကျွန်တော်က initial line ရယူဖို့အတွက်တော်တော်လေးကက်ကက်ကြီးနေပါတယ်ခင်ဗျာ။အဖွဲ့အစည်းတွေကတော့ပြန်ချကိုပဲလက်ခံပြီးတော့ကျွန်တော်နေရတာပါ။အမြန်ဆုံးရူဝင်ကဒုက္ခစီတွေအဲမှာအေးပိုင်းဆိုင်ရပေါ့တာကလေးဆုံးချုံမလို့ဘူးစီနောက်ကြမှာစူးလာမှာကိုအမတားမှာစွင့်ကြပါတယ်ခင
်အခုအချိန်ထိကတော့ရူဟင်ညာစခန်းတွင်ကူးစက်မှု30နီးပါးအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံတဝက် COVID-19 ကူးစက်သူပေါင်း3000ခွဲကျော်သွားပြီဖြစ်ကြောင်းနဲ့ COVID ကြောင့်သေဆုံးသူကတော့900ကျော်ပြီဖြစ်ပါတယ်ရူဟင်ညာဆိုတဲ့အုံကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ဒုက္ခသည်တွေပြန်လက်ခံမှုအစီအစဉ်တွေလုပ်ထားပါတယ်ဒါပေမဲ့လည်း COVID-19 virus ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုဧပြီလ10ရက်နေ့ကနေစပြီးယာယီပိတ်ထားတယ်လို့ရခိုင်ပြည်နယ်ဆိုရဖွဲ့စီပင်သာယာရေးဝန်ကြီးက VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ကျွန်မစုမပါရှင်
VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ American ပြည်ထောင်စု Indiana ပြည်နယ်မှာ COVID-19 ရောဂါကူးစက်ခံရတဲ့မြန်မာတွေဝေဒနာမပြင်းထန်တဲ့အတွက်စက်ရုံတွေမှာမဖြစ်မနေအလုပ်ပြန်ဆင်းနေရတဲ့အခြေအနေကိုကြားဖို့ရှိပါတယ်ကျွန်မအင်ဂျင်နိုင်ပါ American ပြည်ထောင်စု Indiana ပြည်နယ်က Fort Wayne မြို့ဟာမြန်မာကလာတဲ့တိုင်းသားပေါင်းစုံနေထိုင်တဲ့မြို့လေးတစ်မြို့ဖြစ်ပြီးလူဦးရေချိုးဆားရကြည့်ရင်မြန်မာနိုင်ငံသားတွေဟာဒုတိယအများဆုံးလူနည်းစုအဆင့်လောက်မှာရှိနေတာပါအမည်ရင်းမပြောလို့တဲ့အတွက်မဝင်းလို့နာမည်ပေးထားတဲ့မြန်မာမျိုးသမီးဟာအိန္ဒိယနာပြည်နယ်ဖိုဝင်းမြို့နီရှိကာဝါကော်ပါကားပစ္စည်းတက်စင်တဲ့ဆက်ယုံမှာ၄နှစ်ကျော်လောက်ကိုင်းနေသူဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလကုန်ပိုင်းလောက်မှာကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ခံရပြီးဝေဒနာခံစားနေရပေမဲ့နှစ်ပတ်ကျော်သွားပြီဖြစ်တဲ့အတွက်သူ့ရဲ့အခြေအနေမဆိုးတာကြောင့်ဆိုပြီးဆက်ယုံပြန်ပြီးအလုပ်ဆင်းဖို့ဖိအားပေးခံရတဲ့အခြေအနေကိုစိတ်ထိခိုက်မှုအပြင်နဲ့ VOA ကိုခုလိုပြောပါတယ်။
အလုပ်ကတော့ဖိအားပေးတယ်နှစ်ခါသုံးခါခေါ်ဆင်းခိုင်းတယ်ဒီနေ့ဆိုရင်ရုတ်တရက်စီခေါ်ဆင်းခိုင်းတာမျိုးရှိပါတယ်အဲ့ပေါ်မှာကျွန်မအနေနဲ့စိတ်ပိုင်းဆိုင်ရာလည်းတော်တော်ထိခိုက်မှုရှိရဲခုမှတောင်းရင်ကိမဲ့လို့ခံစားရတယ်ရုတ်ပိုင်းဆိုင်ရာမှာလည်းကိုကဘာဖြစ်ဖြစ်နေဦးမှာဒီ positive thing နဲ့ဘာလို့ဆင်းခိုင်းရလဲအဲ့ဒါတစ်ချက်ကျွန်မရဲ့ကိုယ် physically ရုတ်ပိုင်းဆိုင်ရာဆိုလို့ရှိရင်ဒီမန်နေအောင်မဲ့ကိုတော်တော်ဆောက်ရှောက်နေရတော့မဲ့ကျွန်တော်တဲ့ပုံစံတော့ရှိရတယ်။ဒါပေမဲ့ကျွန်မဒီနေ့ထိုင်နေလမ်းလျှောက်ကြည့်ရအဆင်မပြေသေးဘူး။ဆိုလိုတာကတော့အဖြစ်တော်ဘူး။ဒါပေမဲ့အဲ့လိုမရသေးဘူး
။ ကျမရေးဌာနရဲ့ညွှန်ကြားချက်အရကိုရိုနာဗိုင်းရပмикစ်ကူးစက်ခံရသူတအူးမှာတစ်လကနေနှစ်လအတွင်းဗိုင်းရပ်စ်ရှိနေသေးကြောင်းနဲ့အခြားသူတွေကိုလည်းကူးစက်နိုင်တယ်လို့သတိပေးထားတဲ့အတွက်ဆက်ယုံကိုမဖြစ်မနေပြန်ဆင်းတဲ့အချိန်မှာသူများတွေကိုလည်းကူးစက်မဲ့အခြေအနေကိုသူ့အနေနဲ့အလွန်ပဲစိုးရိမ်ကြောင်းမဝင်းကအခုလိုပြောပါတယ
်။အဆိုအဆုံးကတစ်လကမှလိုပဲအစ်စနစ်စနစ် positive ဖြစ်နေပါမယ်ဆိုတာဒီလိုတများကိုကူးစက်နိုင်တယ်ဆိုတာကကျွန်မတို့စိတ်ပိုင်းဆက်ရမှာအရင်ထိခိုက်မှုရှိပါတယ်
သူလုံနေတဲ့နီရှီကာဝါကော်ပါကပစ္စည်းဆက်ယုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ရေးလှုပ်ဆောင်နိုင်တဲ့အခြေအနေမရှိဘူးလို့လည်းမဝင်းကပြောပါရတယ်။လူတအုပ်နဲ့တအုပ်နီးနီးကပ်ကပ်ရပ်ပြီးပစ္စည်းတွေကိုတလှည့်စီကိုင်းတက်ဆင်ရတဲ့အတွက်လဲရောဂါကူးစက်ဖို့ပိုးပြီးလွယ်ကူကြောင်းသူကဆိုပါရတယ်။မြန်မာဒုက္ခသည်အများစုအခြေချနေထိုင်တဲ့အိန္ဒိယနာပြည်နယ်ဖိုဝင်းမြို့မှာရှိတဲ့အယ်လင်ကောင်တီမှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း600ကျော်ရှိပြီးအဲ့ဒီထဲကအာရှသားစုစုပေါင်း150ကျော်မှာမြန်မာက100ကျော်ကူးစက်ခံထားရတယ်လို့ဖိုဝင်းမြို့ကကိုကျော်တက်က VOE ကိုပြောပါတယ်
။များသောအားဖြင့်အားလည်းအဲ့ဗမာပြည်သားတွေကဒီသောသောလိုဝက်ယုံလို့နော်ဒီလိုနေရာမျိုးတွေမှာလှုပ်လှုပ်ကြတာဟုတ်တဲ့ခါကျတော့အဲ့ဝယ်ယုံနေကူးလာတဲ့လူတွေပေါ့နော်အဓိကတော့နော်ဝယ်ယုံတော့အပါထုတ်တဲ့စိတ်လိုပေါ့နော်ဒီမှာဆိုရင်တော့တိုက်ဆန်လို့ခေါ်တာပေါ့အဲ့လိုနေရာတွေမှာအခုကူးလာမှာအာလူ2,300ရှိတဲ့စိတ်လိုမှာလူ900ကျော်နော် 1,000 ကျော်အဲ့လိုကူးကြတယ
်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ဖို့ဖိုဝေးမျိုးကစိတ်ယုံတွေကိုလွန်ခဲ့တဲ့2လလောက်ကပိတ်ထားပြီးပြီးခဲ့တဲ့သတင်းဘက်ကပြန်ဆဖွင့်တဲ့အတွက်အလုတ်သမားတွေစပြီးအလုတ်ဆင်းနေရတာဖြစ်ပါတယ်နှစ်လလောက်လော့ခ်ဒေါင်းလုပ်ပြီးအခုလိုစက်ယုံတွေပြန်ဖွင့်ချိန်မှာယောဂါကာကွယ်ရေးမလုပ်နိုင်သေးတဲ့အခြေအနေကိုလည်းကိုကျော်တက်ကအခုလိုပြောပြပါဗျာ
။လုပ်တွေကိုအခုပြန်ဆင်းနေကြရတယ်ပေါ့နော်စက်ယုံတွေမှာတချို့ကအဲဒီကိုဗစ်ပေါ့စတစ်ပေါ့နော်ဟိုဖြစ်နေတဲ့လူတွေပေါ့သူတို့လက်မှတ်လည်းရှိတယ်။ဒါပေမဲ့တစ်ပတ်ပြင်ပြန်ဆင်းရမယ်ဆိုပြီးတော့နော်ဒီအစိုးရရဲ့ဒီအက်ဒီပါတ်မန့်ဒီကျန်းမာရေးဌာနကအဲ့လိုမျိုးရှင်းပြချက်တွေကုမ္ပဏီတွေကိုပေးထားတဲ့ခါကျတော့ကုမ္ပဏီတွေကနေပြီးတော့အခုနော်ရိုးရိုးလူမပြောနဲ့ကျွန်တော်တို့ဒီဟိုဘာမှမဖြစ်သေးတဲ့လူပေါ့နော်အာ negative ပေါ့နော် negative တောင်မဟုတ်ပါဘူးနော်မဖြစ်ရသေးတဲ့လူတွေကတော့ထားပါတော့အခုအဲ့လိုမျိုးဆက်ထားပြီးသားလူ positive ဖြစ်နေတဲ့နော် covid ရှိပါတယ်လို့ပြောတဲ့လူတော့ပါပဲအတင်းကြီးအားပေးပြီးတော့သင်ခံအသိနေရတယ်ပေါ့နော်ဆိုတဲ့ခါကျတော့အဲ့လိုတွေမဟုတ်ဘဲနဲ့ကျွန်တော်တို့ဒီတချို့အသားဆက်ဝင်ဆိုလဲပူဆိုးတာပေါ့နော်ဒီဝက်သားထုတ်တဲ့ဆက်ယုံနေနော်အဲ့လိုမျိုးတွေဆိုလဲမသိမနေရသိကြရတယ်တော့လူတွေကဖြစ်လာလဲဆိုတော့အထဲမှာလူသမားတွေကတယောက်နဲ့တယောက်ဒါဟိုအားနာကြတယ်ယုံကြည်မှုတွေကင်းလာကြတယ်ပေါ့နော
်အိန္ဒိယနာပြည်နယ်တစ်ခုလုံးကိုဗစ်ကြောင့်သေဆုံးသူပေါင်း1600နီးပါးရှိပြီးမြန်မာအတိုင်းဝိုင်းအများစုရှိတဲ့အယ်လန်ကောင်တီမှာသေဆုံးသူ60ကျော်ရှိပါတယ်ရှင
်ကျွန်မခွန်ညိုပါရှင်အမေရိကန်ပြည်ထောင်စုဒဝန်ကိုရိုနာဗိုင်းရပ်စ်လူနာတွေတိုးလာနေတဲ့ဒေသတွေမှာဆေးဝင်တန်းတွေမလုံမလောက်ဖြစ်နေတဲ့အချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနည်းတဲ့နေရာတွေမှာတော့ဆေးရုံဆေးကတ်တွေမှာလူဝင်နေလို့ဆရာဝန်နဲ့ဆေးဝင်တန်းတွေအလုတ်ကယာယီရန်နာခံထားရတဲ့အကြောင်း VOA သတင်းတောက်ကယ်လိုရင်ပရက်စူတီရဲ့သတင်းလွှာကိုပြောပြပေးခြင်းပါတယ်အမေရိကန်ပြည်ထောင်စုအတွင်းကန့်သက်ပိတ်ပင်ချက်တွေကိုအခုအခါမှာပြည်နယ်တွေအလိုက်ဖြည်းဖြည်းချင်းပြန်ဖွင့်ပေးနေပါပြီ။ဒါပေမဲ့ COVID-19 ကပ်ရောဂါပိတ်ကြောင့်စီးပွားရေးထိခိုက်ပျက်ပြားခဲ့ရတဲ့ကန္တာတွေထဲမှာတော့လူအသက်ပေါင်းများစွာကိုကယ်တင်ပေးနေတဲ့ကျန်းမာရေးကန္တာလည်းပါဝင်ပါတယ်
။ This is day 22, you know, 14 hour days.
တရက်ကို14နာရီနှုန်းနဲ့နားရမရှိအလုပ်လုပ်နေတာဒီနေ့ဆို22ရက်ရှိပါပြီလို့အေဗီလာတို့ကနယူးယောက်ဆေးရုံမှာအလုပ်လုပ်ခဲ့တဲ့အခြေအနေကိုဒေါက်တာမိုက်ဝေဆန်က VOA ကိုပြောပြခဲ့တာပါ။ဒါပေမဲ့လည်းနယူးယောက်မြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကျဆင်းလာတဲ့အတွက်ဇာတိတက်ဆက်ကိုပြောင်းချိန်မှာတော့အလုပ်လက်မဲ့ဖြစ်ခဲ့ရပါတယ
်။ There's a lack of patients to be seen so they don't need the staff. So
လူနာတွေနဲ့တော့ဝန်ထမ်းတွေလည်းမလိုဘူးလေ။ဒါကြောင့်လည်းတနိုင်ငံလုံးမှာသူနာပြုတွေဆရာဝန်တွေအလုပ်ပြုတ်တဲ့သူပြုတ်နားတဲ့သူလည်းနားနေကြရပါတယ်လို့သူကပြောသွားတာပါ။ဧပြီလအတွင်းအမေရိကန်မှာကူးစက်မှုအမြင့်ဆုံးတက်နေတဲ့အချိန်ပုဂ္ဂလိကကျန်းမာရေးစောင့်ရှောက်မှုကဏ္ဍကဝန်တန်းပေါင်း 1.4 သန်းအလုပ်ပြုတ်သွားပါတယ်။ဆေးရုံတွေအတွက်အကျိုးမြတ်များလေရှိတဲ့လူနာတွေကိုယ့်ဘာသာကိုအကုန်ကြခံခွဲစိတ်ကုသကြရတဲ့အစီအစဉ်တွေဟာလည်းကိုဗစ်လူနာတွေထားဖို့နေရာလိုအပ်ချက်ကြောင့်ဖြတ်ခဲ့ကြရပါတယ်။ကပ်ရောဂါကြောင့်ဗန်ဒါရိတ်အကျက်တဲ့ကြုံရတဲ့ဆေးရုံငယ်တွေကတော့လုပ်ငန်းတွေပြတ်လူနေပါဖြစ်ခဲ့ရပါတယ်။COVID-19 လူနာတွေလက်ခံကုသပေးနေတဲ့ဆေးရုံစည်းကမ်းတွေကနေယောဂါကူးစက်မှာကြောက်ကြတာကြောင့်အရေးပေါ်လူနာတွေလည်းအလာနေပြီးဝင်ငွေရော့သွားပါတယ်။ အုံနောက်သွေးကြောပိတ်တဲ့အမျိုးသမီးလူနာတယောက်ဟာဆိုရင်လေအချိန်နှောင်းပြီးမှအရေးပေါ်ဌာနကိုရောက်လာတာမျိုးကြုံခဲ့ရတဲ့အကြောင်းနယူးယောက်လက်နော့ခ်ဟီးလ်စီယုံကဒေါက်တာရူချီတာဂန်ဒီကပြောပါတယ်
We could see this clot and it was massive and just all of us just felt this
ပိတ်နေတဲ့ပမာဏကတော်တော်ကြီးနေတာကိုတွေ့ရတော့ကျမတို့အားလုံးမချစ်တင်ခဲ့ဖြစ်ကြရပါတယ်ကျမတို့ကုသပေးနိုင်ရတဲ့ဖြစ်ရတဲ့လူနာတွေထဲမှာသူလဲပါပါတယ်ဖြစ်ဖြစ်ချင်း24နာရီအတွင်းသာကျမတို့စီရောက်လာမယ်ဆိုရင်သွေးကြောပိတ်နေတာကိုဖယ်ရှားပေးလို့ရပါတယ်လို့သူကပြောတာပါအရေးပေါ်ခန်းတွေကိုလူနာတွေတွန့်ဆုတ်ရှောင်ရှားကြတာကြောင့်ဆေးရုံတွေမှာဝင်ငွေရော့ကျလာတာနဲ့အမျှဆေးရုံဝန်တန်းတွေကိုလည်းရှော့ချနေကြရတာပါတချို့နယ်ဘက်ကဆေးရုံတွေမှာလည်းအရေးပေါ်ခန်းတွေမှာဆရာဝန်တစ်ယောက်နှစ်ယောက်လောက်နဲ့ပဲကုသပေးနေကြပါတယ်ဒေါက်တာ KK မိုဒီကဆရာဝန်တွေ 23,000 ပါတဲ့အရေးပေါ်စောင့်ရှောက်ရေးကျန်းမာရေးဆေးခန်း EMDOCS ကိုတည်ထောင်ထားသူပါဝန်ထမ်းအင်အားမလုံလောက်ဘူးလို့စင်ကြေပေးရင်အလုတ်ဖြုတ်ခံရမယ့်အခြေအနေမျိုးနဲ့ဆရာဝန်တွေအလုတ်လုံနေကြရတယ်လို့သူကပြောပါတယ
် If there is a multi-car pileup just outside the hospital we need people
တကယ်လို့များဆေးရုံအပြင်ဘက်မှာကားတွေဆင့်တိုက်ခဲ့ပြီးဆိုပါတော့ကျမတို့မှလူရင်အားလိုပါတယ်ဒါမျိုးကဘယ်ချိန်ဖြစ်မလဲဆိုတာလဲကြိုပြီးတော့သိနိုင်တာမဟုတ်ဘူးအရေးပေါ်လူနာတွေကဘယ်ချိန်ရောက်လာမလဲဆိုတာလဲမသိပါဘူးဒါကြောင့်အမြဲတမ်းအဆင်သင့်လှုပ်ထားရမှာပါလို့သူကပြောပါတယ်ဘန်ဒါရီအခက်ခဲမုန်တိုင်းနဲ့အမြဲတမ်းရင်ဆိုင်နေရတဲ့အမေရိကန်ဆေးရုံတွေအနေနဲ့အခုချိန်ဟာဟာရီကိန်းမုန်တိုင်းနဲ့ရင်ဆိုင်နေရသလိုပဲလို့ဒေါက်တာမူရီကပြောပါတယ
် This is not just an industryThis has become an industry.
ဒီလောက်ကိုကုန်ထုတ်လုပ်ငန်းတစ်ခုလို့သဘောမထားသင့်ပါဘူး။လူတစ်ယောက်ကတခြားတစ်ယောက်ကိုစောင့်ရှောက်ပေးတာမျိုးပဲဖြစ်တင်ပါတယ်လို့သူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်အရေးပေါ်အကူအညီဖြစ်အမေရိကန်အစိုးရကမတ်လထဲမှာဒေါ်လာ1 trillion ထောက်ပံ့ရမှာဘီလီယံ100ကိုတော့ဆေးရုံတွေမှာအရှုံးပေါ်ခဲ့တာတွေကိုကာမိအောင်သုံးစွဲခဲ့တာပါ။ဒါပေမဲ့လည်းအစိုးရရဲ့အကူအညီတွေဟာထိရောက်မှုတိတ်မရှိဘူးလို့လည်းနှစ်အတော်ကြာအတွင်းပထမဆုံးအကြိမ်အလုပ်ရဖို့ရှောက်လွှာပြန်ရေးနေရတဲ့ဒေါက်တာဝီဆင်ကပြောပါတယ်။ကျွန်မခွားညိုပါရှင်
။ဆေးရည်တိမှနေတဲ့ရခိုင်ပြည်နယ်မှာဒေသခံရသားတွေကိုတန်တရားနဲ့ဖမ်းဆီးပြီးအကြမ်းဖက်တိုက်ဖြတ်ရေးဥပဒေတွေနဲ့တရားစွပ်စွမှုတွေပုံများလာနေတဲ့အခြေအနေကိုပြောပြပေးရှင်ပါတယ်။ကျွန်တော်တက်နိုင်ပါအစိုးရတက်နေရခိုင်လက်နက်ကိုင်ရဲ့ဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအရသာတွေကိုတန်တရားနဲ့ဖမ်းဆီးတရားစွဲဆိုထားတဲ့ခုရပိုင်းလပိုင်းတွင်းမှာပုံများလာတာပါတောင်ကုန်းမြို့နယ်စေဗင်သာရဲကော်မတီဥက္ကဋ္ဌဦးဇီယကျော်ပါဝင်သူကပြီးခဲ့တဲ့ရပိုင်းကဖမ်းဆီးခံခဲ့ရတယ်လို့ဦးဇီယကျော်ရဲ့ညီဖြစ်သူကိုတောင်ကုန်းမြို့မှရဲစခန်းကမနေ့ကဆက်လက်ဖမ်းဆီးခေါ်ဆောင်တော့တယ်လို့ဦးဇီယကျော်ရဲ့ရှင်းနေတော်တင်ကီမောင်ကပြောပါတယ်ည
ီမအကြေကြေကြေရမရှိရမရှိရတဲ့ကောင်လို့ဒီမှာဒီမှာတရားရုံးကိုသူလာပြီးစောင့်နေတဲ့ဒီမှာ7နာရီဒီမှာဒီကဲကျောင်းကြီးလာခေါ်တော့တောင်းဥစခန်းကလေအတန်းပဲအတန်းတက်50 စာမျက်နှာပဲအမှုရှင်ကတော့မဟုတ်ဘူးရမရှိက
လက်ရှိချင်းဒီတောင်ကုန်းမြို့နယ်ကဥစည်ရကျော်ပါဝင်ဖန်စီထားသူတွေကိုဗမာထားတယ်ဆိုတာကိုမသိရသေးတာကြောင့်ဖန်စီခံရသူတွေရဲ့မိသားစုဝင်တွေကစိုးရိမ်နေကြတယ်လို့ရှင်းနေတော်တင်ကြီးမောင်ကဆက်ပြောပါတယ်။အေအေဖွဲ့ကိုအကြံဖက်ဖွဲ့ဖြစ်အစိုးရကမတတ်မခင်ကလေးကရခိုင်ပြည်နယ်တွင်းမှာအကြံဖက်တိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့တရားစွပ်စွခံထားရတဲ့အမှုပေါင်း100ကုမှုရှိတယ်လို့ရခိုင်ပြည်နယ်ဥပဒေ6ဦးကျော်လာထွန်းကပြီးခဲ့တဲ့မေလ20ရက်နေ့ကရခိုင်ပြည်နယ်လွှတ်တော်မှာပြောဆိုထားပါတယ်။ရခိုင်ပြည်နယ်တွင်းမှာဒေသခံရသားတွေကိုတန်တရားတစ်ခုတည်းနဲ့ဖမ်းဆီးတာမျိုးမဟုတ်ပဲတက်တယ်ထောက်ထားခိုင်ခိုင်လုံလုံနဲ့တရားစွပ်စုမယ်ဆိုရင်အခုလောက်ထိတရားစွပ်စုခံရသူတွေများလာစရာအကြောင်းမရှိဘူးလို့တစင်ဥပဒေထောက်ကူရုပ်ဖွဲ့ကဒါရိုက်တာရှင့်နေကိုငင်းချမ်းကပြောပါတယ်
သူတို့ကိုတရားစွပ်နိုင်လောက်တဲ့အချီတက်တယ်ခံအထောက်အထားပါလေရှိနေပေါ့ပုံစံကကျွန်တော်တို့စစ်စစ်ပေါ်ပေါင်းရှဲအရာပဲတွေ့တယ်ဆိုတော့အဲ့ဒါအယံလူတွေကိစ္စဘလို့စစ်စစ်ဘလို့ဒီနေနဲ့စစ်စစ်တယ်ဆိုတဲ့ဟာကတပိုင်းဖြစ်နေအဲ့ဒါမြေပေါ်တို့ရှာဖြစ်တယ်ဆိုတော့အဲ့လိုစစ်စစ်တဲ့အခါမှာပေါ်ပေါင်းတဲ့အခါကိုဘယ်လောက်ဟိုထောက်ခံတဲ့တက်တွေတွေဘယ်လိုရှိလောက်ထိရှိလဲပေါ့နော်အဲ့ဒီပုံမှာပဲတရားစွဲရတော့ကျွန်တော်တို့ဒီတရားစွဲကိစ္စဟာဒီလောက်ကြီးအများကြီးဖြစ်လာနိုင်တဲ့အကြောင်းမရှိဘူးလို့ကျွန်တော်တို့ယူဆပါတယ
်အခုလိုဒေသခံတွေကိုတန်တရားတွေနဲ့ဖမ်းဆီးတရားစွဲဆိုနေတာတဲ့ကြောင့်ဒေသခံတွေလုံခြုံမှုမရှိတော့တယ်လို့မလိုလားအပ်တဲ့ပြဿနာတွေဖြစ်လာနိုင်တယ်လို့လည်းသူကဆက်ပြောပါတယ်
အဓိကတော့နေဒီမှာနေတဲ့အခါမလုံးချုံမှုပေါ့ကျွန်တော်တို့နေမှာရှိနေတဲ့လူပြိုအွေပြိုအွေတွေကျွန်တော်တို့ဒီအွေကောင်းတွေပေါ့အွေကောင်းတွေရဲ့မိမိအိမ်မှာမိမိရဲ့အိမ်မှာနေတဲ့ပုဂ္ဂလိကလုံချုံမှုဟာဘယ်လိုမှလုံချုံမှုမရှိတော့ဘူးအဲ့လိုပြောလို့ရတယ်သူတို့ရဲ့မလုံချုံမှုသူတို့ရဲ့ကြောက်စိတ်အဲ့ဒီဟာတွေချင်းကျွန်တော်တို့တခြားသောကျွန်တော်တို့မျော်လင့်မထားတဲ့ကိစ္စရဲ့ဒီကိစ္စကဖြစ်တော့နိုင်ပြီပေါ့
စီရေးပြင်းထန်နေတဲ့ရခိုင်ဖက်မှာတပ်ဖက်ကရသားတွေကိုဖမ်းဆီးစစ်ဆေးတရားစွပ်ဆိုတဲ့အခါမှာတက်တဲ့ထောက်ထားခိုင်ခိုင်လုံလုံနဲ့ဖမ်းဆီးသိမ့်တယ်လို့နိုင်ငံရေးလေးလာတုံးသက်သူဦးမုံမုံစုကပြောပါတယ်
တ ဒီလိုဖန်စီညာရဲ့ကိစ္စတွေမှာတော့လူကတော့စစ်စစ်ကာလာတွေမှာတန်တရားဖြစ်ပွဲရှိတဲ့လူမှမြတ်ကိုဖန်စီတယ်လို့သူကလည်းတိုင်မဲ့လုံလောက်တဲ့ထောက်ထားတွေရှိလို့လိုအပ်တယ်လုံလောက်တဲ့ထောက်ထားမရှိဘဲနဲ့တန်တရားဖြစ်တဲ့အနေထားမျိုးပဲဖန်တော့တရားရုံးရောင်းလို့မှာပဲထောက်ထားမရှိဘဲနဲ့အဲ့တော့ကျွန်တော်အနေနဲ့မြင်တာကတော့ဒီတန်တော်စစ်ကြောင်းနေတယ်နေတယ်ဒီနှစ်ပတ်သက်တဲ့တို့မို့အေး
ချမ်းပြည်တာပို့ပြီးတော့ကောင်းနေမှာဖြစ်တယ်။ဒါမှမဟုတ်တော့မသက်ဆိုင်တဲ့ရတာတွေအချိန်ကြာပြီးချုပ်ထဲမှာထောင်နေရတဲ့နေရာတွေဒုက္ခတွေဖြစ်
အဲအဲရခိုင်လက်နက်ကင်ဖွဲ့ကိုကျန်းဖက်အဖွဲ့အစည်းဖြစ်အစိုးရကမတတ်မှတ်ခင်ကတည်းကအဲအဲအနေနဲ့ကျန်းဖက်လောက်ရတွေပို့ကျူးလွန်လာတယ်လို့မြန်မာစစ်တပ်ပြောခွင့်ရသူဘုံမှုချုပ်စုံမင်းထွန်းကတင်ထောက်တွေကိုပြောခဲ့ပါတယ်အဲအဲဖက်ကတော့မြန်မာတပ်မတော်ဖက်ကစစ်စင်ရေးတွေတိုးလှုပ်လာတာတွေကြောင့်တိုက်ပွဲတွေပိုဖြစ်လာရတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ကျွန်တော်တတ်နိုင်ရခိုင်ကနေတင်ပြပို့ထားပါတယ်
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းစီစဉ်ကိုနှာစင်ရပါမယ်။ COVID-19 ကာယရောဂါကြောင့်တစ်ကမ္ဘာလုံးမှာစီးပွားရေးအရာထိခိုက်နစ်နာနေတာကတော့အသေးချာပဲဖြစ်ပါတယ်။ဖွံ့ဖြိုးပြီးဖွံ့ဖြိုးဆဲဆင်းရဲချမ်းသာဘေးနိုင်ငံမှမလွတ်ပါဘူးမြန်မာနိုင်ငံလိုခွန်ပြိုးထုတ်တက်မှုအားနေစေနိုင်ငံတစ်ခုဆင်းရဲတဲ့နိုင်ငံတစ်ခုအနေနဲ့စီးပွားရေးအရာဘယ်လောက်ထိခိုက်နေပါပြီလဲ COVID-19 စီးပွားရေးကုစားမှုစီမံကိန်းကိုအကောင့်ထဲပေါ်နေတာကရောတိုးတက်မှုမြင်နေရပါပြီလားဒီစီမံကိန်းဟာတကယ်တမ်းပွင့်လင်းမြင်သာပြီးမျှတမှုရှိပါရဲ့လားဒီစီမံကိန်းကိုအောင်အောင်မြင်မြင်အကောင့်ထဲပေါ်နိုင်ဖို့ဘာတွေလုပ်သင့်ပါသလဲစာရာရီနဲ့ပတ်သက်ပြီးပြည်တော်စုလွတ်တော်စီးပွားရေးအကြံပေးပုဂ္ဂိုလ်ဦးစော်ဖေဝင်းစီဘွားရေးပညာရှင်ဦးမင်းခင်တို့နဲ့သုံးသပ်ဆွေးနွေးထားပါခင်ဗျာ။ကျောင်းသားပြည်ဝင်တဲ့ဆောင်မင်းခင် VOA စီစဉ်မှာပါဝင်ဆွေးနွေးပြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီနေ့ COVID-19 ကြောင့်တိုင်းပြည်စီဘွားရေးဘလောက်ထိနေတယ်လဲဘလို့ကြံလဲထူထောင်ထိုင်အောင်လုပ်ကြမလဲစသဖြင့်ဆွေးနွေးကြဖို့ဖြစ်ပါတယ်။ဆိုတော့ပထမဦးဆုံးကျောင်းသားပြည်ဝင်ဒီလက်ရှိအခြေအနေမှာမြန်မာနိုင်ငံအနေနဲ့ပေါ့နော် COVID-19 ကြောင့်စီးပွားရေးထိခိုက်နေတာကကျွန်တော်တို့ခန့်မှန်းခြေပေါ်ဆရာရဲ့ GDP အနေနဲ့တို့ကလည်းဟိုကြက်ငွေတန်ဖိုးအဖြစ်ဆိုရင်ဘယ်လောက်လောက်လို့ဆရာပြောနိုင်မလဲ
ကျွန်တော်ကတော့မှန်းကြည့်တာပေါ့နော်ကျွန်တော်တို့ရဲ့ GDP ဘာညာစီးပွားရေးလုပ်ငန်းတွေကြာဆင်းတဲ့ဥစ္စာရာခိုင်နှုန်းအဖြစ်ဆိုလို့ရှိရင်တော့ကအနည်းဆုံး 10% လောက်တော့ညော့သွားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာ 10% ဆိုတာကဘယ်လိုဟာရဲ့ 10% ပါလဲဆရာ
အဲကျွန်တော်တို့ကပေါ့နော် GDP ပေါ့နော်စုစုပေါင်းတိုင်းပြည်ရဲ့ထုတ်ကုန်ရဲ့10% လောက်တော့ကျော့သွားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
10%ဆိုတာ
မူလဖြစ်နိုင်တာ10%လောက်ကျော့သွားလိမ့်မယ်ဒါအနည်းဆုံးပေါ့နော
်ဟုတ်ကဲ့
10%များရင်များဖို့ရှိပါတယ
်ဟုတ်ကဲ့10%ဆိုတာမနည်းဘူးလို့ပြောရမှာပေါ့ဆရာနော
်ဟုတ်ကဲ့10%ဆိုတာမနည်းပါဘူးခင်ဗျာဟိုကမ္ဘာဒီပြည်များကလည်းပဲ 9. something ရှိတယ်လို့ project များထားတာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆောင်မိတ်ခင်အနေနဲ့ရောဆောင်မိတ်ခင်ကတော့ဒီပြည်ပမှာထိတွေ့တာကိုဆွေးနွေးတာကိုတွေ့ရတဲ့လုပ်ငန်းရှင်တွေနောက်ကိုကိုယ်လည်းမြင်တွေ့နေတဲ့အခြေအနေအရာကိုရောလက်ရှိမှာစီးပွားရေးအခြေအနေကဘလောက်အထိထိခိုက်နေပြီလို့ဆရာတွေ့ထားပါလဲခင်ဗျာ
ဟုတ်ကဲ့ဟိုတိုင်းပြည်စီးပွားရေးတော့ဟိုထိခိုက်နေပါဘောနော်တိုင်းရိုက်ထိခိုက်တာတွေဒေသကုံသွယ်ရေးတို့ခီးသွားလုပ်ငန်းတို့ဒီစသဖြင့်တိုင်းရိုက်ထိခိုက်တာတွေရှိနေပြီနောက်ကျွန်တော်တို့ထုတ်ကုန်လုပ်ငန်းတွေမှာလည်းထိခိုက်တာရှိတယ်ကမ္ဘာ့ဘဏ်ကတော့နေ့ရက်ကတည်းကထိခိုက်ပြီလို့စောစောပိုင်းကမှန်းထားတာရှိပါဒါပေမဲ့ဆရာဦးသောဖေဝင်ပြောလို့ပဲဒီတဲ့ပို့နိုင်ပါတယ်ပို့နိုင်တယ်ဆိုတော့ဟိုခေတ္တကကျွန်တော်တို့ဒီမှာမှန်းရခေတ္တကတိုင်းပြည်တရားဝင်စီးပွားရေးရှိသလိုခမန်းရခက်တဲ့ပုံမှန်မဟုတ်တဲ့စီးပွားရေးကဏ္ဍလည်းရှိနေတာ။ရှိနေတော့မှန်းရတော့တော်တော်ခက်ပါတယ
်။ဟုတ်ကဲ့
။ဒါပေမဲ့ဈာယကိုင်းလုံးနဲ့ဆရာကိုင်းလုံးကြားထိခိုက်သွားနိုင်နေဆိုတော့ဟိုဒါလက်တွေ့ကြတယ်လို့ယူဆပါတ
ယ်။ဟုတ်ကဲ့။တော့အခုကလည်းပဲကျွန်တော်တို့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ထိခိုက်တဲ့စီးပွားရေးတွေပြန်လည်ထူထောင်ဖို့ဆိုပြီးတော့ CERP ပေါ့နော်။ပြန်လည်
โอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอ
အဲ့ဒါဆိုရင်သူကတစီရပြီးတရားဝင်မကျင်ညာခင်ကလေးကလုံနေတာပေါ့နော်ဥပမာအဖြစ်ဆိုပါဆိုဘန်တိုးနှုံးလျှော့တာလို့ဟာမျိုးပေါ့နော်အဲ့ဒါတွေကစပြီးတော့လုံနေပြီးပါပြီလုံခဲ့ပြီးတဲ့ဥစ္စာကြီးလည်းရှိပါတယ်နောက်ပြီးတော့မှ as soon as possible ဆိုတဲ့ဥစ္စာတွေကလည်းပဲသူတို့လုံနေတာအခုဆိုလို့ရှိတော်တော်လေးခရီးရောက်နေပါပြီခင်ဗျာ
ဟုတ်ကဲ့ကျောင်းမိတ်ကြီးအနေနဲ့ရောဒီ CRP ရဲ့တက်ရောက်မှုဆရာဘာတွေတွေ့ထားပါပြီလဲခင်ဗျာ
ဟိုအကောင့်ထဲပေါ်နေတာကျွန်တော်တို့တွေ့နေရတယ်တွေ့နေရတယ်ဆိုတော့ခုနကဟိုနှုံးလျှော့တာတို့ဒီချင်းရအမကံအတွက်ကြိုးစားနေတာတို့ဒါတွေဆရာတော်ကပဲကြိုးပြီးတော့လှုပ်ထားနေတာတွေတော့အခေါ်လျှော့တာတွေဒါတွေတော့ကျွန်တော်တို့တွေ့နေရတာပေါ့နော
်ဟုတ်ကဲ့
ဒါပေမဲ့သူ့ရဲ့အကျိုးတက်ရောက်မှုကပြင်လောကလက်တွေ့စီးပွားရေးနေပေမှာတိတိကျကျမမြင်ရသေးဘူးအချိန်လဲရှော့သေးတာလဲဖြစ်ကောင်းဖြစ်နိုင်တယ်နောက်ပြီးတော့ကျွန်တော်တို့အခု budget တင်လာတဲ့ခါမှာဒီနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကသူတို့အတွက်ပြန်တောင်းတဲ့ပမာဏဟာအစိုးရကတော့ဒီဘူဘန်ကနေပြီးတော့ဒါကကုနာစီးရပြီးပါတဲ့ချက်ပေါ့နော်ဘူဘန်ကနေငွေချိရပမာဏနဲ့ဆိုရင်ပိုတောင်းများနေသေးတယ
်ဟုတ်ကဲ့
ဆိုတော့သူခတ်တဲ့ရင်နဲ့သူတုံးနေတာလေလေတလို့ဖြစ်နေတဲ့အခြေအနေရှိတယ
်ဟုတ်ကဲ့
အဲ့တော့အားမရဘူးလို့အားမရနိုင်သေးဘူးလို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ကျောင်းသူဘေဘေကျွန်တော်ရှေ့ပိုင်းမှာအစောပိုင်းတော့ကဒီ CRB စထွက်တဲ့အစောပိုင်းတော့ကျွန်တော်သတိထားမိတာတချို့လုပ်ငန်းရှင်တွေကစောရကတက်တာတွေရှိပါတယ်သူတို့လူတာကဘလောက်ပေါ့နော်တကယ်တကယ်ရတာကြတော့ဟိုစင်ပါစံနှမ်းပတ်တယ်လို့ပဲလို့ပြောတဲ့အခါကျတော့အဲ့ဒီပုံမှာရော CRB ကိုအကောင့်ထဲဖွင့်နေတဲ့လူတွေသတိထားမိပါရဲ့ဆရာဒီလိုလုံလောက်လောက်ပေးနိုင်ဖို့အလားလာကရောဘလို့လဲဆရာလုပ်ငန်းရှင်တွေဘက်ကသူတို့ဘလောက်
ပေးနိုင်တာကတော့လုံလောက်လောက်လောက်ပေးနိုင်ဖို့ဆိုတာကတော့ဟိုငွေကြေးအခက်ခဲပေါ့ဗျာခင်ဗျားတို့လည်းပဲသိပါတယ်ဗျာဟိုဟာဟိုโอ้บัดเจ็ตก็ซะเรียแล้วเป็นลงงวยปะနေတာဘူးลงงวยปะနေတဲ့บัดเจ็ตเนี่ยအခုဆိုလို့ရှိထပ်ပြီးတော့လုံငွေလည်းပဲတိုးသွားမယ်ပေါ့เนาะအဲ့တော့အစီအစဉ်တွေလုပ်တဲ့အထက်တည်းမှာလုပ်ငန်းရှင်တွေကိုကူညီဖို့လို့ရာဆိုပြီးတော့ကစီစဉ်တာကတော့ပထမစီစဉ်တဲ့ဥစ္စာတော့မှတ်ပါတယ်သူတို့လုပ်ငန်းရှင်တွေဘက်ကကြည့်လို့ရှိရင်စင်ပါစံနံပါတ်သူတို့ပဲဖြစ်ပါတယ်ဒါမှမဟုတ်အခုနောက်ပိုင်းမှာတော့ကဒီဟို IMF ကရော IDA ရောအဲ့ဒါချင်းငွေတွေပေးတာရှိပါတယ်ချင်းငွေဆိုလို့ရှိရင် IMF ကပေးတဲ့ချင်းငွေဆိုတော်တော်များတယ်ပေါ့နော်အဲ့ဒါတွေပါသုံးနိုင်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကအဆင်ပြေသွားတော့ပါတယ်အဲ့ဒါကိုလည်းပဲဘလောက်ချင်းငွေရတယ်ဘလူတွေရတယ်ဆိုတာကိုလည်းပဲသတင်းစာထဲမှာချက်ပြီးတော့ကြီးညာနေတာကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့ဆရာဒီနေ့မှကျွန်တော်တခုလေးပေါ့နော်စောပိုင်းဒီချင်းငွေထုတ်ပေးတဲ့အထဲမှာဆိုရင်ဒီဝင်ကြီးနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းပါလို့ဝေဖန်တာလည်းရှိပါတယ်ဆရာအဲ့ဒါကရောဘလူများဖြစ်သွားတာပါလဲဆရာဘာများပြောပြနိုင်ပါမလဲ
အဲ့ဒါကတော့ဗျာဒါတော့ဒီလိုပဲဖြစ်ချင်းလည်းပဲဖြစ်နိုင်တာပေါ့နော်ဥမာဟိုချင်းငွေရဖို့လို့ရအတွက်လုပ်ငန်းတွေကိုဟလာဟိုတတ်မှတ်တဲ့ပေါင်တွေကဝင်တဲ့လုပ်ငန်းတွေကိုချိဖို့ဆိုပြီးတော့ကလျှောက်လာတွေတင်ခိုင်းတယ်ဗျာ
ဟုတ်ကဲ့
အဲ့လျှောက်လာတွေတင်တဲ့အပေါ်မှာရွေးချယ်တာပေါ့ဗျာအဲ့တော့အဲ့ဒီရွေးချယ်တဲ့အထက်မှာတော့ကဖြစ်လေဖြစ်တာရှိတဲ့ပုံစံအတိုင်းပဲဟိုနှိစရာတွေကတော့ဖြစ်သွားနိုင်တာပေါ့ဒါတော့ရှိနိုင်တယ်လို့ပဲကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဝင်းခင်ရောအဲ့ဒီပေါ်မှာဘယ်လိုနားလည်မိလဲဆရာ
အဲ့ဒါကမထူးဆန်းမှုဗျဒါကအင်မတန်ဟိုရှေ့ဆက်ပြီးတော့ထောက်ပံ့ပေးတဲ့ဥစ္စာမှာလည်းဒါအများကြီးသတိထားရမယ်ပြောင်းပြုပြင်ရမယ်ကိစ္စလို့ကျွန်တော်တို့မြင်တယ်ဘာလို့လဲဆိုတော့ဒီတော်တော်စေဟို relief ပေါ့ဟိုတက်တာကိုခါနေပြီးပြန်ပြီးတော့နလန်ထူဖို့ပို့ပြီးတော့တက်ဖို့အတွက်အကုန်လုံးကချိန်ဆက်ပြီးသွားရမှာ
ဟုတ်ကဲ့ဗျ
သွားရမှာဆိုတော့ဒီနေ့တစ်ခုလုံးကိုပြင်တဲ့အထဲမှာထည့်ပြင်မှရမယ်ဒီကိစ္စပဲ
ဟုတ်ကဲ့ဆရာဆိုဆရာဦးဖွေဖွေဆိုတော့ CRP ကအကောင့်ထဲပေါ်ဖို့အတွက်ပေါ့နော်တကယ်အောင်မြင်ဖို့ထိရောက်ဖို့လုပ်ငန်းတွေထူထောင်အောင်ပြန်ဖြစ်ဖို့ဆိုတာမှာဆရာဦးနဲ့ပြောသလိုတိုင်းပြည်ကဆင်းရဲတဲ့အခါကျတော့ဘဏ္ဍာငွေပိုင်းချွရင်းအားနည်းချက်ကတော့တည်ကြပါတယ်ဒါအပြင်တခြားဘယ်လိုအကန့်အသတ်တွေများရှိနေသေးလဲဆရာ
ပထမဆုံးပြောချင်တာကတော့ဗျာ CRP ကတော့သူကခေါ်ထားတာတော့စီမံကိန်းလို့ခေါ်ထားတာပေါ့ဗျာသို့တော်လည်းပဲဟိုကျွန်တော်တို့ဒီပညာရရှုထောင့်ကကြည့်မယ်ဆိုလို့ရှိရင်တော့စီမံကိန်းရဲ့လက္ခဏာရနေတော့တကယ်မကိုက်ဘူးပေါ့နော်CRP ဒီသူက program ပဲဗျတကယ်တော့ဘာတွေလုပ်မယ်ဆိုတဲ့အစီအစဉ်တွေကိုချပြထားတာပဲရှိတယ်လေအဲ့တော့အဲ့ဒီအစီအစဉ်တွေကိုအကောင့်ထဲပေါ်ဖို့လို့ရအတွက်ငွေကြေးဘယ်လောက်လိုအမယ်အဲ့ဒီလိုအပ်တဲ့ငွေကြေးကိုဘယ်လို finance လုပ်မယ်စတဲ့တိကျပြသားတဲ့ပုံစံမျိုးမပါဘူးဗျအဲ့ဒါကြောင့်လည်းပဲခုနအမေကန်လည်းပဲပြောတယ်ပေါ့နော်သူစပြီးတော့သုံးဖို့လို့ရာတတ်မှတ်ပေးတဲ့ငွေအားဒါမလုံတော့ဘူးဒါသာခုနပြောသလိုပဲပေါ့နော်ဟိုဗမာကျငွေအဖြစ်ဘီလီယံ100ကိုစပြီးတော့သူတို့သုံးဖို့လို့ရာရည်ပဲတယ်အဲ့လောက်ပဲဒါလောလောဆယ်ကပေးနိုင်တယ်အဲ့ဒီပေးတာတောင်မှပဲဘယ်ကပေးတာလဲဆိုတော့ကျွန်တော်တို့အစိုးရရဲ့အရေးပေါ်ရံမုံငွေရဲ့နောက်တစ်ခါဟိုလူမှုဖူလုံရေးမှာစုဆောင်ထားတဲ့ငွေတွေရဲ့အဲ့ဒါတွေနဲ့စပြီးတော့ပေးရတာခင်ဗျအဲ့ဒါပေးတဲ့အပြင်ကိုနောက် budget မှာဒီ2019-20 budget ပေါ့နော်အခုလက်ရှိ account ထဲပေါ်နေတဲ့သုံးနေတဲ့ budget အဲ့ဒီ budget မှာအများဆုံး 10% အဲ့ဒါကိုပါဖြတ်ပြီးတော့ဒါအဲ့ဒီကပိုက်ဆံနဲ့သုံးမယ်ဆိုပြီးတော့သူတို့အစီအစဉ်ထဲမှာထည့်ရေးတယ်ခင်ဗျအဲ့ဒီမှာလည်းပဲ 10% ဆိုတာမှာအကုန်လုံးကိုဖျားရိုက် 10% လည်းမဟုတ်ဘူးဗျာ maximum 10% ဆိုတော့အဲ့ဒီမှာလည်းပဲရှင်းစစ်ကြတာပေါ့ဗျာ
ဟုတ်ကဲ့ဗျာ
ဟိုဝန်ကြီးဌာနတွေကအလားသူတို့ကလက်ရှိ account တွေပေါ်နေစေဖြစ်တဲ့အတွက်ကြောင့်မို့လို့ဟလာဘလောက်တော့ဖြစ်ရင်လက်လွန်နေတယ်ဆိုတဲ့ပုံစံမျိုးတွေဖြစ်တယ်အဲ့ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကတော့19-20 budget ရဲ့ဟို 10% ပေါ့နော်အဲ့ဒီကနေဖြတ်မယ်ဆိုတာပြောလိုက်ပြမယ်လို့အဲ့ဒီဒီ CRB ထွက်လာတဲ့အချိန်မှာကလွတ်တော်မှာ supply budget ကရောက်နေပြီ
။ဟုတ်ကဲ့
။အဲ့တော့အဲ့ဒီ supply budget ကိုလည်းအခုလွတ်တော်ကအတည်ပြုပေးလိုက်ပြီ။ဆိုတော့အဲ့ဒီ budget ထဲကပါသလားမပါဘူးလားပေါ့နော် including ဟိုလား supply လားနော် excluding supply လားစတဲ့အဲ့ဒီအချက်ကလည်းပဲရှင်းရှင်းလင်းလင်းမပါဘူးခင်ဗျ။ဟု
တ်ကဲ့
။အဲ့ဒါကြောင့်မို့လို့ငွေရေးချေးရေးအရာပြောရင်လိုအပ်သလောက်မဖြစ်ဘူး။ဒါကြောင့်ရတဲ့လူတွေကလည်းပဲလုံလုံလောက်လောက်မရဘူးဆိုတာကလည်းဖြစ်နိုင်စရာရှိတယ
်။ဟုတ်ကဲ့။
ဒါပေမဲ့အခုနောက်ပိုင်းမှာတော့ကျွန်တော်တို့ကခုနကကျွန်တော်ပြောတဲ့အတိုင်းပေါ့နော် IDA တို့ဒီ IMF တို့ကနေပြီးတော့ချေးမဲ့ပိုက်ဆံတွေရှိတယ်။အဲ့ဒီဥစ္စာကိုလည်းပဲလွတ်တော်မှာစီမံဘာနာဆက်မှုဒုတိယဝန်ကြီးတင်ပြသွားပြီးပြီပေါ့နော်
။
အဲ့ဒီချေးငွေတွေပါရမယ်ဆိုလို့ရှိရတော့ပိုးပြီးတော့ကလုံလုံလောက်လောက်ကလေးပေါ့နော်။အများကြီးများများတတာလေးပေးနိုင်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆောင်းမင်းခင်ရောဒီ CRB ကိုကြည့်ပြီးတော့ဆရာအနေနဲ့ဘယ်နေရာမှာလိုအပ်ချက်ရှိနေတယ်လို့ဆရာတွေးမိတယ်ခင်ဗျအ
ော် CRB နေနေကတော့သူကအစိုးရရန်တရားပေါ်မှာမူတည်ပြီးတော့ဟလာတွားမှာဘူးဗျတွားမှာဆိုတော့ဟိုလက်ကူတွေကတိုင်းပြည်မှာလွန်ခဲ့တဲ့နှစ်ပေါင်းများစွာရောပြီးခဲ့တဲ့နှစ်ဒီမှာရောတိုးတက်ဖွံ့ဖြိုးရေးအတွက်ဟန်တာဖြစ်နေတဲ့အချက်တွေကဘက်ဆုံပေါ့နော်ဘက်ဆုံငါရှိနေသေးတာရှိနေသေးတော့အခုလိုရေးပေါ်ဖြစ်လာတဲ့ချိန်မှာခုနကဘန်ဒန်ငွေသုံးဆွဲမယ်ဆိုတဲ့ချိန်မှာတောင်မှဟိုဘီလီယံတရားဆိုတာကအင်တာနက်ရုံနဲ့မကဘူးကျွန်တော်တကယ်ချင်းလွတ်တော်ကိုယ်စားလှယ်တယောက်စကားနဲ့ပြောလို့ရှိရင်ဘီလီယံ100-300-400ဆိုတာကအစိုးရဘတ်ဂျက်ထဲမှာဘယ်နေရာမှဆိုဟိုနှိုက်ထုတ်လို့ကလော်ထုတ်လို့ရတယ်လို့သူကအဲ့လိုသုံးတယ်ဆိုတော့အဲ့လိုရှိနေတယ်ဆိုလိုတာကဘတ်ဂျက်ကဟုတ်ပါပြီတော့မလို့တဲ့ဟာတွေကအများကြီးရှိနေတယ်ဆိုတော့ဖြစ်တယ
်ဟုတ်ကဲ့
ဖြစ်တော့အဓိကအရေးကြီးတာကအကောင့်ထဲပေါ်တာပေါ့နော်ခုနကအစီအစဉ်မှာဓာတ်တွေလုပ်မယ်ဆိုပေမဲ့အဲ့ဓာတ်တွေရဲ့တက်ရောက်မှုနော်အကျိုးရှိဆုံးတက်ရောက်မှုအကောင့်ထဲပေါ်နိုင်တဲ့အခြေအနေမှာအဓိကအားလေးမြင်ပါ
ဟုတ်ကဲ့ဆိုတော့ဆရာဦးဆောင်ဖေဝင်ဒီ CRB ကိုအကောင့်ထဲပေါ်တဲ့နေရာမှာခုနောက်လိုပေါ်လိုအပ်တဲ့လုပ်ငန်းတွေကရှောက်ပြီးတော့ချပေးဆိုတော့ကျွန်တော်တို့ဒီနေရာမှာဒီပွင့်လင်းမြင်သာမှုမျှတာမှုအဲ့ဒီအပိုင်းတွေရောအနေနဲ့ရောခိုင်မာဘယ်လောက်များရှိလဲဆရာ
အဲ့ဒါတွေကတော့တိတ်ကြော်လဲပွင့်လင်းမြင်သာမှုလဲမရှိသလိုတော့အောက်ကိုလောက်တဲ့ပုံစံမျိုးတော့လည်းပဲမတွေ့ရဘူးပြစ်လို့လဲဆိုတော့ဒါအရေးပေါ်စီစဉ်ရတာဖြစ်နေတယ်အရေးပေါ်စီစဉ်ရတာဖြစ်နေတော့ဒါကခုနပြောတဲ့အတိုင်းပဲပေါ့နော်ဟိုပါပေါ့လက်တင်ရဆိုတော့ခေါ်ပြီးတော့ကြည့်ချက်တာမျိုးလည်းပဲရှိကောင်းရှိနိုင်တာပေါ့ဗျာအပေါ်ကတော့တိတ်ကြော်လည်းပဲခိုင်လို့မှုတော့အောက်ကိုလောက်တဲ့အဆင့်တော့မရောက်ဘူးလို့ပဲယူဆရမှာပေါ့
ဟုတ်ကဲ့ဆောင်းမင်းခင်နေနဲ့ရောဒီစီမံကိန်းကိုအကောင့်ထဲပေါ်တဲ့နေရာမှာကျွန်တော်တို့ကလားအလုံးတိတာမြင်တာလူတွေကလည်းပဲရတဲ့လူတွေကလည်းပဲညှတ်တယ်လို့ခန်းစားတဲ့အခြေအနေမျိုးဆရာဘယ်လိုမြင်လဲဆရာ
ဟုတ်ဟိုကျွန်တော်ပြောနေကြရှိတယ်ဘာဖြစ်နေလဲဆိုတာသိဖို့လိုတယ်အမှန်တကယ်ဘာဖြစ်နေလဲဆိုတာသိဖို့လိုတယ်ဟလာကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးကိုအဓိကလေပတ်နေတဲ့ဒီပုဂ္ဂလိကကန္ဓာမှာအခုရွေ့နေတယ်တိုင်းပြည်စီးပွားရေးကသူ့အနေနဲ့သူတိုးတက်နေတာရွေ့နေတာရှိတယ်ဒါကလည်း organically လို့ပြောရမယ်ချင်တဲ့အချမ်းမြင်တော့ဘာကြောင့်လဲဆိုတော့သူ့ဟာသူသွားနေတာဆိုတော့အဲ့ဒီသွားနေတာမှာတကယ်လေပတ်အောင်လုတ်ကင်နေတဲ့လူတွေကအစိုးရအကူအညီဟိုနောက်သက်ဆိုင်ရာအဖွဲ့အစည်းဘာညာနဲ့ထိဆက်တာမျိုးမရှိဘူးသူ့ဟာသူလုတ်ကင်နေရတယ်ဆိုတော့အဲ့လိုမျိုးဒီကိုအချိန်လေးကိုတိပြီးတော့အဲ့ဒါတွေကိုထီအောင်လုပ်နိုင်မှရမယ်အဲ့လိုလုပ်နိုင်မယ်လုပ်ဖို့ဆိုရင်တော့ကကျွန်တော်တို့လက်ရှိရန်နေရာနဲ့ မထီအောင်အခုတော့လုပ်ငန်းအဖွဲ့တွေဘာလို့သူတို့အလားကုစားရေးမှာထပ်ပြီးတော့ဖွဲ့လာတာတော့ရှိပါတယ်သို့တော့ဟိုဘုမလင်းလေးမိမင်သာသာဘယ်လိုစီကံချက်တွေနဲ့တော့သွားမယ်ဟလားလက်တွေ့အခြေအနေနဲ့ကိုက်ကြည့်ပြီးတော့ဘယ်ဟာတွေကိုတော့ဘယ်လိုရှော့ပေးမယ်ဆိုရဲဟလားတတိုင်းဒီလုံးတည်တာတဲ့ပွင့်လင်းမိသားမှုမျိုးတော့ပြီးတော့အပြန်လန်းထင်းကြောင်းမယ်အဖွဲ့အစည်းမျိုးပေါ့နော်တည်ကြတော့တိအောင်လုံးနိုင်မဲ့လှုပ်ဖွဲ့မျိုးဒီသူခံရလိုက်ခံရလိုက်ပေါ့နော်ဒီနေရာမှာဒီကိုတွေကအရင်ခေတ်တည်းအောင်ဝေခံစားတဲ့ဖွဲ့စည်းတွေကြီးပဲအားကိုးတာမျိုးတဲ့နောက်ပြီးတော့ဟိုကျွန်တော်တို့လုပ်ငန်းရှင်ကြီးတွေကိုအားကိုးတာမျိုးတဲ့သူကဏ္ဍတွေကိုဟိုကိုရင်းတွေးချချင်းစပြီးတော့ပေါ့ဗျာဥမာအလားကြီးသွားလုပ်ငန်းလုပ်ဟာမျိုးဆိုရင်မှတ်မှတ်တဲ့ဒီယောဂကပိမှာသူကအထူးကိစ္စုံတွေမှာပါပြီးမယ်ကျွန်တော်တို့ပြန်ပြီးတော့ထူထောင်မှုဆိုရင်သူကချက်ချင်းတက်လာနိုင်တဲ့ကဏ္ဍတွေမှာမပါဘူးဘာလို့တခါခုစားပြီးတော့ပြန်ပြီးတော့လန်ထူဖို့လန်ထူမကဘူးဒီကာယောဂါပေးဖို့အခွင့်ကောင်းယူပြီးတော့ပို့ပြီးတော့ရှေ့ကိုတက်နိုင်မှုဆိုတာမျိုးကြည့်ဟလာချိတ်ဆက်သွားမယ်ဆိုရင်ကျွန်တော်တို့တီချစဉ်းစားချိန်စားပြီးလုပ်ပါ
ဟုတ်ကဲ့ဆိုတော့ဆရာဦးစောဖေဖေဒီဒီဒီခုဒီရပီစီမံကိန်းမှာကခုနလိုပြည်ပြည်စုံကောင်းမွန်တဲ့စီမံကိန်းတခုမဟုတ်ဘူးလိုအပ်ချက်တွေရှိတယ်အားနည်းချက်တွေရှိတယ်ဆိုတော့ကျွန်တော်တို့တကယ်အလုပ်ဖြစ်နိုင်မယ်ဒီဥစ္စာကတကယ်အထောက်အကူတိုက်ပြီးစီပေါ်ရေးပြန်ပြီးတလန်ထူဖို့တကယ်အထောက်အကူဖြစ်နိုင်မယ်လို့စိတ်ချလက်ချပြောနိုင်ပါမလားဆရာ
သူကတော့ဗျာအခုလောလောဆယ်အပြင်သူ့နာမည်မှာလည်းပဲပါပါတယ်သူကဒီ COVID-19 ကြောင့်ဖြစ်လာတဲ့ခြေနေတွေကိုကုစားဖို့လို့ရာအတွက်ပထမရည်ရွယ်တာပေါ့နော်အဲ့ဒီကုစားဖို့လို့ရအတွက်တင်ဆိုလို့ရှိရင်တော့ဒါအတင်တင်ထီအောင်မှုရှိမှာပါဒါမှမဟုတ်အဲ့ဒီမှာပဲလိုအပ်ချက်တွေတော့ရှိတာပေါ့ဗျာထိခိုက်မှုတက်တာအောင်ဆိုတဲ့အခြေအနေမှာကိုပဲလုံသားတွေနဲ့ပတ်သက်လို့ကြတော့ကကျွန်တော်အမြင်ပြောရလို့ရှိရင်တော့တိကျပြတ်သားမှုလိုတယ်နောက်ထီအောင်မှုလည်းပဲလိုမယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
လုံသားတွေနဲ့ပတ်သက်ပြီးတော့သူကပြောထားလဲဆိုတော့ကကျွန်တော်လူမှုဘုလုံးရေးအဖွဲ့ဝင်လုံသားတွေအနေနဲ့သူတို့ကျမကြီးစောင့်ရှောက်မှုခံစား권အဲ့ဒါကိုတကယ်လို့အလောက်ကနားရရင်လည်းပဲ6လကနေတနေ့ထိတိုးပြီးတော့ခန်းစား권ပေးမယ်စေကူတာရေးနဲ့စခရင်းစရိတ်ကိုလည်းပဲ6လကတနေ့ထိတိုးပေးမယ်နောက်ပြီးတော့မှ labor intensive infrastructure လုပ်ငန်းတွေကိုလည်းပဲဖန်တီးပေးမယ်လို့အဲ့ဒီလောက်တော့ပါတယ်ဗျ
ဟုတ်ကဲ့
ဒါပေမဲ့လို့အဲ့ဒီလုံသမားတွေရဲ့လောလောဆယ်ခန်းစားနေရတဲ့အလုတ်ပြုတ်တဲ့ပြဿနာကိုတိတိကျကျပေါ့နော်ထိထိရောက်ဖြစ်ရှင်းမပေးနိုင်ဘူးလို့ထင်တယ်
ဟုတ်ကဲ့ခင်ဗျာ
အဲ့ဒီမှာလိုအပ်တာကတချို့တိုင်းပြည်တွေမှာဆိုရင်မလုပ်ပေးလဲဆိုတော့လုပ်ငန်းရှင်တွေကိုမြဲလို့အလုပ်သမားတွေအလုပ်မဖြုတ်နဲ့အဲ့ဒီအတွက်ကိုအလုပ်သမားကိုပေးမဲ့လာခရဲ့ဘယ်နေရာဂိုင်းနှုံးကိုတော့ဖြင့်အစိုးရကနေပြီးတော့ပံ့ပိုးပေးမယ
်
ဆိုတဲ့အစီအစဉ်မျိုးလုပ်တော့အလုပ်သမားတွေမှာဒီ COVID-19 အတွက်ဒုက္ခမရောက်သွားဘူး
ဟုတ်တယ
်เนาะဆက်ပြီးတော့အလုပ်ရှိတယ်အဲ့ဒီလိုအစီအစဉ်မျိုးကျွန်တော်တို့မှာမပါဘူးရ
ဟုတ်ကဲ့ဟုတ်ကဲ့
ပို့ပြီးတော့ခံစားရတာတော့အလုတ်ရှင်တဲ့ကအလုတ်သမားတွေကပို့ပြီးတော့ခန်းစားနေရတယ်လို့ကျွန်တော်တော့မြင်ပါတယ်ခ
င်ဗျ။ဟုတ်ကဲ့။ဆောင်မိခင်ရောအဲ့ဒါကိုသဘောတူလားအလုတ်ရှင်နေတဲ့လူသမားတွေပို့ပြီးတော့ခန်းစားနေရတယ်ဆိုတဲ့အချက်နဲ့နောက်တစ်ခုကဒီတဲ့ပို့ပြီးတော့ကောင်းအောင်မလုပ်နိုင်ဘူးမယ်လို့ဆရာမြင်တယ်ခင်ဗျ။အ
ဲသဘောတူပါတယ်ကျွန်တော်လေးဒီအလုတ်ရှင်ရောအလုတ်သမားရောပေါ့နော်အလုတ်သမားကပို့ပြီးခန်းစားဒီကြားထဲမှာကျွန်တော်တို့ဒီလူမှုဖွံ့ဖြိုးရေးပုံတွေဆိုတာကအလုတ်သမားအတွက်နေလမ်းငါလားတုံးနေတာဘယ်တော့မှမရှိခဲ့ဘူး။အဲ့ဒီကလေတန်ပေါင်းဟလာဘီလီယံထောင်ချီပြီးတော့ရှိတယ်လို့ကျွန်တော်သိတာဆိုတော့ဒီဟာမျိုးဟာဒီချိန်မှာသုံးမှုပဲသူသက်ဆိုင်ရာဥပဒေလည်းရှိတယ်နော်ဒီလိုမျိုးဖလိုကြီးကျေဆောင်ထားတဲ့အလုပ်သမားတွေခံစား권ရှိတာတွေရှိတယ်နော်အဲ့တော့ဒီနေရာမှာဒါမျိုးကိုသုံးပြီးတော့ခုနကဆရာပြောလို့ပဲကုန်ထုတ်လုပ်မှုနဲ့ဆက်ဆက်နေတဲ့ဟာလာစိတ်ယုံလို့ယုံနေလဲပေါအောင်အလုပ်သမားလည်းလဲပေါအောင်နော်ကျွန်တော်တို့ဒါလုပ်ဖို့လိုတယ်နော်ဒါမျိုးဒီကြားထဲမှာဒီပီလဲလီယာထဲမှာအဲ့လိုမျိုးကိုရမှုငွေဘီလီယံ90သွားထည့်ပြီးတော့ခုနကရှိတဲ့အခါတော့ဟိုတိတိယအောင်မဖြစ်ပြန်တော့အလုံသမားဘက်ကဆိုရင်လူမှုပုံလေးကိုရမှုငွေကမီးရင်းတစ်ခါနာရတယ်လို့တော့ဖြစ်တယ်လေ
ဟုတ်ကဲ့
ဒါမျိုးတွေတော့ဖြစ်ဖြစ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာတို့အခုဆွေးနွေးသွားတဲ့ဟာတွေအားလုံးကိုခြုံပြီးတော့ကျွန်တော်တို့ဟလာအချုပ်နေတဲ့သုံးသပ်ကြည့်မယ်ဆိုရင်ဒီအကောင့်ထဲပေါ်နေတာမှလည်းလိုအပ်ချက်တွေရှိတယ်လောက်တာတော့လုံနေတယ်ပေါ့နော်အကောင့်ထဲပေါ်နေနောက်ထပ်ဖြည့်ဆည်းမဲ့ဟာတွေလည်းပဲရှိတယ်ဆိုတော့ဒါတွေအားလုံးကိုကျွန်တော်တို့ခြုံငုံပြီးသုံးသပ်ကြည့်ရင် COVID-19 ကြောင့်ထိခိုက်သွားတဲ့ဓာတ်ပစ္စည်းဝါးရေးကောင်းကောင်းပြန်ပြီးနလန်ထူနိုင်ဖို့အချိန်ဘယ်လောက်လောက်ကြာမယ်လို့အကြံပြန်ခံမှန်းလို့ရပါတယ်ဆရာဦးစောပြင်ဝင
်အဲအဲ့ဒါကတော့ဗျာကဘာနဲ့ချီပြီးတော့ဖြစ်တဲ့ပြဿနာဆိုတော့ကျွန်တော်တို့ကကိုတိုင်းပြည်နဲ့ကိုကြည့်တယ်ပဲကြည့်ပြီးတော့မှန်းဖို့တော့တော်တော်ခက်တယ်ဗျ။အခုကဘာမှာကိုပဲတချို့နေရာတွေမှာဆိုလို့ရှိရင်ဖြစ်ပွားနေစေတိတ်နေစေကိုအဲ့လိုအခြေအနေဖြစ်နေတယ်။ဆိုတော့ကျွန်တော်တို့ကလည်းပဲဒီဟိုပြည်တွင်းစီးပွားရေးတွေကြည့်လို့မရပဲနဲ့
ကပ္ပစီဝါရေးကိုပါကြည့်ပြီးတော့မှကျွန်တော်တို့ကအဲကပ္ပစီဝါရေးကောင်းမှလည်းပဲတချို့ကိစ္စတွေကကျွန်တော်ပြန်ပြီးတော့ထူထောင်နိုင်ပါဘူးအဲ့တော့မှန်ရတာတော့တော်တော်လေးခက်ပါတယ်ဒါပေမဲ့ကျွန်တော်တို့ကလုပ်နိုင်သလောက်အတိုင်းအတာနဲ့တော့ကျွန်တော်တို့ကလုပ်ရမှာပေါ့နော်လုပ်ရမယ်ဆိုတော့အခုကျွန်တော်စဉ်းစားမိတာတော့ပေါ့ဗျာပြန်လဲထူထောင်မှုလို့ရအတွက်အလင်းအမြန်ပြန်ပြီးတော့ထူထောင်နိုင် ါတဲ့လုပ်ငန်းမျိုးတွေနောက်ဈေးွက်ရှိတဲ့လုပ်ငန်းမျိုးတွေအလုပ်အကင်ဖန်တီးပေးနိုင်တဲ့လုပ်ငန်းမျိုးတွေအဲ့လိုလုပ်ငန်းမျိုးတွေပေါ့နော
်ဟုတ်ကဲ့
စာပေးပြီးတော့ကလုံးတင်တယ်အခုလည်းပဲချင်းဝေတွေပါလေရလာတယ်ဆိုတော့အဲ့ချင်းဝေတွေကိုလည်းပဲအဲ့ဒီအခုပြောကျွန်တော်ပြောခဲ့တဲ့လုပ်ငန်းတွေမှာပို့ပြီးတော့ကထိထိရောက်ရောက်ဖြစ်အောင်ပေါ့နော်သုံးစွဲမယ်ဆိုရင်တော့အဲပို့ပြီးတော့ကအဆင်ပြေနိုင်လောက်တယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျောင်းမင်းခင်ရောခုနပြောတဲ့ဒီလုပ်ငန်းမျိုးအစားတွေအပြင်ကျွန်တော်တို့အထိဘလောက်ကြာမယ်လို့ရောဆရာကရောမြင်ထားတယ်လေခင်ဗျ
ခုနဆရာဦးစောပေးဝင်ပြောသလိုပဲကျွန်တော်တို့ကကိုယ့်အခြေအနေနဲ့နိုင်ငံတကာအခြေအနေနဲ့နှစ်ခုတွဲပြီးစဉ်းစားရမှာဟုတ်နော်စဉ်းစားရမယ်ဆိုတော့အဲ့ဒါကကိုယ်ဘယ်လိုမြင်တယ်လဲပေါ့ဘယ်လိုဖြစ်လာမယ်လို့ကိုယ်မှအမြင်ရှိတယ်လေဒီပုံမှာဘလောက်စီမံခန့်ခွဲနိုင်မလဲသူတဲ့ဟာမျိုးပုံမှာမူတည်တယ်အဲ့လိုမူတည်ပြီးတော့သွားဖို့ကကျွန်တော်တို့ချိတိရရောချုံပြီးတော့လည်းမြင်နိုင်သိနိုင်မှုလို့ပဲဟိုကျမရဲ့ငွေကြီးဌာနကဦးစားပေးလုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဦးစားပေးစီးရင်ထုတ်တယ်ပါတော့အရေးကြီးတဲ့ကုန်ရည်ရေးနဲ့ဒီထောက်ပံ့မှုဆောင်ရေး logistics ပေါ့နော်ဒါမျိုးတွေကဦးစားပေးနံပါတ်1ထဲမှာပါမလားဘူးဆိုလိုတာကကိုယ်ကဏ္ဍနဲ့ကိုယ်အွက်လေးနဲ့ပဲမြင်နေတာမျိုးဒါတကယ်ချုံငုံပြီးတော့ချိတ်ဆက်ပူးအောင်ပြီးလုပ်တာမျိုးကျွန်တော်တို့မှာမရှိဘူးမရှိတော့အဲ့လိုဖြစ်ခဲ့လို့ရှိရင်တော့အချိန်ကကြာမယ
်ဟုတ်ကဲ့
ဟိုအဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ခုနကကိုယ့်အချင်းကြီးနိုင်ငံတကာအချင်းကြီးနိုင်ငံတကာအချင်းကြီးဆိုတော့ဥမာနိုင်ငံကြီးကသူတို့ကိုသူတို့ပို့ပြီးတော့အားကိုလာတာမျိုးကိုနော်နောက်ပြီးတော့တရုတ်လိုနိုင်ငံကြီးမျိုးကိုအားမကိုဘဲနဲ့သူစီကလုပ်ငန်းတွေထွက်လာဘူးခုတည်းကကျွန်တော်တို့သိနေရတယ်နော
်ဟုတ်တယ်
ဒါမျိုးအချင်းကြီးဒီပုံမှာကိုကဟိုအကောင်းဆုံးခံစစ်ကတိုက်စစ်ဆိုတာနော်အချင်းကြီးပုံမှာအခွင့်အောက်ယူနိုင်တဲ့ဒီကြိုးစားနိုင်မှာဖြစ်မယ်အဲ့ဒီပုံမှန်မူတည်ပြတော့ဒါကကျွန်တော်တို့အချိန်ကာလနဲ့ပြောရင်တော့တစ်နှစ်နဲ့နှစ်နှစ်ကြာလောက်ကတော့ကျွန်တော်တို့အားထုတ်ရလိမ့်မယ်လို့ထင်တယ်ဒါပေမဲ့ကိုကိုလုံးလို့ရေးခိုင်းရင်ပုံမှန်တော့အများကြီးမူတည်တာပါဟုတ်ကဲ့
ပါခင်ဗျာ
ခွင့်ကောင်းတော့ယူတက်ဒါဒီခွင့်ကောင်းယူပြီးတော့အပြောင်းလဲကိုဖြစ်အောင်လုပ်တင်တယ်လို့ကျွန်တော်တို့တိကျယူဆတယ
်ဟုတ်ကဲ့ပါခင်ဗျာဆောင်းစိုးဖေဝင်နဲ့ဆောင်းမင်းခင်တို့နှစ်ယောက်စလုံးအချိန်ပေးပြီးပေါင်းဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကလည်းကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဆရာလိုပါပဲ
ဒီတော့စုလွတ်တော်စီးပွားရေးအကြံပေးပုဂ္ဂိုလ်ဦးစောဖေဝင်းစီးပွားရေးပညာရှင်ဦးမေခင်တို့ဆွေးနွေးသွားကြတာပါ COVID-19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညအရည်ရည်တိုင်းအစီအစဉ်တွေမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
VOA ရဲ့ကဘာတလွားခီးသွားအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်မော်ပါအခုတစ်ခါတော့ချောကလက်တွေကိုမျက်စိနဲ့အရသာခံနိုင်ဖို့ရုရှားနိုင်ငံကိုသွားကြရအောင်ပါတီလုံးတန်ထွက်တဲ့ဆန်နီယာကဆလို့လောဝက်လက်စားတွေအထိချောကလက်တွေနဲ့လှုပ်ထားတဲ့ပြပွဲတစ်ခုရုရှားနိုင်ငံမျိုးတွေမှာလှည့်လည်ပြသပါရယ်အနုပညာလက်ရမြောက်လာတဲ့ချောကလက်ရုပ်ထုတွေကိုဘလို့လှုပ်ထားသလဲဆိုတာသိရအောင်လို့ကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်ရုရှားနိုင်ငံအဖရိကဒရင်ဘတ်မြို့က regional history သမိုင်းပြတိုင်မှာပြသထားတဲ့ပြပွဲတစ်ခုကလာကြည့်သူတွေကိုမျက်စိအရသာတွေမကစားကြည့်ရင်ဘလို့အရသာရှိမလဲဆိုတဲ့ခံစားမှုကိုပါဖြစ်စေပါတယ်။ဒိန်ငယ်မျိုးစုံ၊ဝက်ဥကြောင်းမျိုးစုံသာမကချက်ဥကြော်ထားတဲ့ပုံစံတူဖြစ်အောင်လုပ်ထားတာတွေအားလုံးကိုချောကလက်တွေနဲ့လုပ်ထားတာပါ။ဒီပြပွဲတစ်ခုလုံးကချောကလက်နဲ့ဖန်တီးထားတဲ့အနုပညာလက်ရာတွေကိုပြသထားတဲ့ပြပွဲဖြစ်ပါတယ်။ကဘာကျော်ပကြီးဆရာကြီး Vincent Van Gogh ရဲ့နေကြပန်းပကြီးကားကအစားချောကလက်တွေနဲ့လုပ်ထားတာဖြစ်ပါတယ်။ချောကလက်ဆိုတာအချို့တဲစားတဲ့အစားအစာတစ်ခုလို့အများကသဘောထားကြပေမဲ့ဒီပြကန်းကိုဖန်တီးထားကြသူတွေကတော့အနုပညာဖန်တီးစရာပစ္စည်းတစ်ခုလို့ပါမြင်ပုံရပါတယ်
необычным было узнать что
есть чоколад ને ယူလေးတွေလို့ဖို့စိတ်ကူးရှိတဲ့သူမျိုးရှိတယ်ဆိုတာသိပြီးတော့အံ့ဩဖို့ကောင်းပါတယ်အရသာခံစားဖို့အတွက်ရောအနုပညာတစ်ခုဖြစ်ခံစားနိုင်ဖို့ပါချောကလက်လုပ်တဲ့လူမျိုးကရှားပါတယ်သူတို့ကြောင့်ချောကလက်ဆိုတာစားလို့ရတာတည်းမဟုတ်ဘူးအမြင်နဲ့လည်းခံစားလို့ရတယ်ဆိုတာကိုလက်တွေ့ပြနိုင်တာပ
ါဒူရီ ग्वा တွေလို့အိမ်ဆောက်ပစ္စည်းကနေလက်ဝက်လက်စားအလှပြင်ပစ္စည်းတွေအထိချောကလက်တွေနဲ့လှုပ်ထားတာကိုကြည့်ချင်းအပြင်ချောကလက်နဲ့မာကျောတဲ့ပစ္စည်းတွေကနေနူးညံ့သိမ်မွေ့တဲ့ပစ္စည်းတွေအထိပုံဖော်နိုင်တယ်ဆိုတာကိုသိနိုင်ပါတယ်။ပြပွဲလာကြသူတွေအနေနဲ့ အံအောရလောက်တဲ့ဖန်တီးမှုတွေတစ်ခုပြီးတစ်ခုကိုဒီပြပွဲမှာမြင်တွေ့ကြရပါတယ်။ပြင်သစ်နိုင်ငံကအက်ဖော်မျော်စင်ကြီးကိုချောကလက်နဲ့ပုံစံတူလှုပ်ထားလို့အံအားသင့်လို့မပြီးခင်မှာပဲတီးကြည့်ရင်တကယ်အတန်ထွက်တဲ့ချောကလက်ဆန္ဒကြီးကိုတွေ့ရပြန်ပါတယ်။
ပုံမှန်ချောကလက်လုပ်တယ်လို့ကိုကာဆေးတို့ထော့ဘတ်တို့ကိုသုံးပြီးလုပ်ထားပေမဲ့၃နှစ်လောက်ကြာရှည်ခံအောင်နဲ့ပုံပြက်မသွားအောင်တော့နည်းနည်းပြုပြင်ထားရပါတယ်။ပုံမှန်ချောကလက်ဆိုရင်လေလုံအောင်ကောင်းကောင်းသိမ့်မထားတာနဲ့အမျိုးရောင်ဖြော့သွားတာ၊ကျိုးကျေသွားတာ၊အရည်ပျော်သွားတာတို့ဖြစ်တတ်ပါတယ်။အဲဒါကြောင့်ဒီချောကလက်တွေကိုတော့ပိုးပြီးရည်ရှည်ခံနိုင်အောင်လုပ်ထားရပါတယ်။စားလို့တော့ရပါတယ်။အရသာကတော့ကောင်းချင်မှကောင်းမှာပေါ့ရှင်။
ပြပွဲမှာပြထားတာတွေကချောကလက်နဲ့လှုပ်ထားရဲဆိုတာသိကြရဲ့လားဆိုပြီးတော့ဖယ်စားကြည့်တာကိုလည်းကြုံမှုတယ်လို့ပြပွဲတာဝန်ခံနတာလီယာကပြောပြပါတယ်။ဒီအလေးမဝိတ်တုံးဆိုရင်တော့ဖယ်စားဖို့ခက်မယ်ထင်ပါတယ်။အလေးမဝိတ်တုံးလိုပဲ Yorkshire Terrier ခွေးရုပ်ကလေးတွေကိုလည်းပုံမပြည့်အောင်လို့အခိုင်အခန့်လှုပ်ထားတာမျိုးအလေးချိန်ရှိပါတယ်
။ Мы всегда говорим о том, что Йорк живой это
Yorkie ခွေးမျိုးကကောင်မလေးတွေလက်နဲ့ပွေ့ချီသွားတတ်တဲ့ခွေးမျိုးပါ။ဒီချောကလက်ယော်ဂီကတော့ပွေ့ချီဖို့တိတ်မလွယ်လပါဘူး။ကြာရှည်ခံပုံမပြတ်အောင်လုပ်ထားတော့တကယ့်ခွေးအစ်စ်ထက်အများကြီးပိုလေးပါတယ်။ဒါမှလည်းပြကန်းမှာပြထားလို့ရမှာလေ။မကြည့်ပါလား။သူ့ကိုပိုက်ထားပြီးဝေးဝေးတဲသွားဖို့ခက်ပါတယ်။အနက်လေးကတော့မှုန်းနေတာပါပဲ
။
ချောကလက်နဲ့ပုံစံမျိုးစုံလုပ်ရတာမို့ဖန်တီးကျင်တဲ့ရုပ်ပုံစိတ်ကူးရဖို့သာလိုပါတယ်။
figura придумывается потом нужно понять как она
ပါပုံလုံးမလဲဆိုရယ်စိတ်ကူးရပြီဆိုရင်ခံခံအောင်ဘယ်လိုပုံစံမျိုးလုပ်မလဲဆိုတာစဉ်းစားရပါတယ်တစ်ခုလုံးကိုချောကလက်အပြည့်နဲ့လုပ်မလားအထဲမှာအခေါင်းပေါက်မှုသွင်းပုံဖော်မလားဆိုတာစဉ်းစားလုပ်ရပါတယ်လုပ်ပြီးလို့အပိုင်းအပိုင်းတွေဆက်ဖို့လိုအပ်ရင်ဆက်နောက်လိုချင်တဲ့အယောင်ချဲခိုင်ခန့်ပြီးရေရှည်ခံအောင်အပေါ်ကကုတ်တင်တုတ်ပြီးသွားပြီဆိုရင်တော့အသင့်ဖြစ်ပါပြီ
ပြပွဲလာကြီးတွေအနေနဲ့ချောကလက်နဲ့အယုတ်တွေကိုဘယ်လိုလုပ်တယ်လဲစေးအောင်ချဲတယ်ဆိုတာကိုယ်တိုင်ဝင်လေ့လာလို့လည်းရနိုင်ပါတယ
်
ချောကလက်လို့ရတာမခက်ဘူးဆိုတာဒီမှာပြပေးပါတယ်ချောကလက်ကြွမ်းကြမ်းကျင်ကျင်လုပ်တဲ့သူတွေလိုပဲလူတိုင်းဆန့်လုပ်ကြည့်လို့ရပါတယ်ပြပွဲမှာစနစ်တကျလုပ်တာနဲ့အိမ်မှာလုပ်ကြည့်တာရလကသိပ်မကွာပါဘူးဒါကြောင့်တချို့ကအိမ်မှာလုပ်နိုင်ဖို့ဒီမှာလာတင်ကြပါတယ်အသစ်ဆန်းဖန်တီးရတော့သူတို့အတွက်လည်းစိတ်လှုပ်ရှားစရာဖြစ်ပါတယ်
ချောကလက်အမှုပညာပြပွဲမှာပုံစံမျိုးစုံလက်ရပေါင်း100လောက်ကိုတွေ့ရမှာဖြစ်ပါတယ်။ဒီပြပွဲကိုကမ္ဘာအနှံ့မှာလိုက်လံပြသနေတာမှာနိုင်ငံစုံကမျိုးပေါင်း50ထက်မနည်းမှာပြသပြီးသွားပါပြီ။အခုတွေ့နေရတဲ့ရုရှားနိုင်ငံရှီကာထရင်ဘတ်မျိုးက Regional History သမိုင်းပြတိုင်းမှာပြသပြီးသွားရင်လည်းနောက်ထပ်နေရာတစ်ခုမှာလှည့်လည်ပြသမှာဖြစ်ပါရဲ့ရှင်။ကျမဆင်းမြတ်ပါမှာ
။ခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ပိုင်းကခံစားနေရချိန်မှာမြန်မာ၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့ပါကစ္စတန်လေးနိုင်ငံအစိုးရတွေရဲ့သူတို့နိုင်ငံတွင်းအင်တာနက်ဖြတ်တောက်မှုတွေပြန်ပြီးဖွင့်ပေးရတဲ့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေဂျာဝင်ဆောင်ရွက်ပေးဖို့ American ခြေဆက် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးနဲ့လူခွင့်ရေးဆိုင်ရာအဖွဲ့အစည်း48ခုတို့ကမေလ26ရက်နေ့မှာတိုက်တွန်းလိုက်ပါတယ်။အင်္ဂါနေ့ထိကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူက5သန်းခွဲကျော်နဲ့သေဆုံးရသူက3,400ကျော်ရှိနေပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။တာလီဘန်အဖွဲ့နဲ့အပြစ်ခတ်ရက်စဲထားတာတတိယမြောက်နဲ့နောက်ဆုံးနေ့ဖြစ်တဲ့မေလ26ရက်နေ့မှာတာလီဘန်အကြမ်းသားနောက်ထပ် 900 ကိုပြန်ပြီးလွှတ်ပေးဖို့အာဖဂန်အစိုးရကစီစဉ်နေပါတယ်။ဒီအပြစ်ခတ်ရက်စဲရေးဟာနိုင်ငံတစ်လောနေရအတော်များများမှာအကျုံးဝင်တယ်လို့အစိုးရကပြောပါတယ်။မြန်မာနိုင်ငံမှာမေလ26ရက်ညနေပိုင်းကဆစ်ဆီးခဲ့တဲ့ဓာတ်ခွဲနမူနာ680ထဲမှာ COVID-19 ရောဂါအကူးဆက်ခံရသူ3ဦးထပ်မံတွေ့ရတာကြောင့်ဒီရောဂါအကူးခံရသူပေါင်း206ဦးရှိပြီလို့ကျန်းမာရေးနဲ့အာဂဇန်ဝန်ကြီးဌာနကထုတ်ပြန်ပါတယ်။အသစ်တွေ့ရှိတဲ့3ဦးစလုံးဟာမန္တလေးတိုင်းမဟာအောင်မြေမြို့နယ်တွေကဖြစ်ပြီးအိန္ဒိယကပြန်လာသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီလအစောပိုင်းကတောင်မြောက်ကိုရီးယားနိုင်ငံကြားအဆောင်ချက်ထူသေးတဲ့နှစ်နိုင်ငံနယ်စပ်မှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးနှစ်ဖက်စလုံးအမှားတွေလုပ်ခဲ့ကြတယ်လို့တောင်ကိုရီးယားအခြေစိုက်ကုလသမဂ္ဂတပ်ဖွဲ့ဌာနချုပ်ကပြောပါတယ်။ဗိုလ်တပ်ဖွဲ့နဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကို ရာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.